Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတို့တော်ရှင်ပါခင်ဗျာ VOA American တန်မြန်မာပိုင်းစီစဉ်က2018ခုနှစ်အောက်တိုဘာလ12ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်စမိုးပြီပါခင်ဗျာ။ခုမနက်ခင်းအစီအစဉ်တွေတာဝန်ယူတင်ဆက်ပေးပါမှာ
။ကျွန်တော်ကတော့ဇောင်းမလိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်မှာတက်ခတ်ခဲ့တဲ့ဟာရီကိန်းမက်ကဲကြောင့်သေဆုံးသူ6ဦးအထိရှိသွားပါပြီ။ထူးဆန်းစွာပျောက်ဆုံးနေတဲ့ sorry သတင်းသမားကိုအမေရိကန်အစိုးရကအထူးအလေးပေးစုံစမ်းစစ်ဆေးနေပါတယ်။မလေးရှားမှာတေဒန်နဲ့ကိုလိုနီခေတ်ဥပဒေတွေကိုပြန်ရုပ်သိမ်းတော့မယ်လို့ဆိုပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ဒေါက်ကင်မျိုးတက်နေတူတင်ပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ်သတင်းတော်တွေမှာဆွေးနွေးတော့
Capaian SDGs di ASEAN juga cukup maju. Angka kemiskinan ekstrem di ASEAN telah turun.
Bali Jom mah cipta mah nyila kan suni wai tuin ASEAN di tak tuin mah pun pioi tote yiri lo sang ni niya mah benda ngang umah nak cia mah tawai lo tuaja mah pi telu. Indonesia temura Joko Widodo pio su tuara pi pare terin wagu tisne teka mah pi su nasi ya mah wah. Dabin Florida bine mah temai mah suwa zong. တနအီမိုင်150ကျော်နုနဲ့တက်ခတ်ခဲ့တဲ့ Michael Hurricane လေမုန်တိုင်းဘေးကနေထွက်ပြေးတိမ်းရှောင်ခဲ့ကြရတဲ့မြန်မာနယ်ပယ်အမေရိကန်နိုင်ငံသားတွေရဲ့အတွေ့အကြုံပါကစ္စတန်နိုင်ငံကသတင်းလွတ်လပ်ခွင့်ဆိုင်ရာအခြေအနေစတဲ့အကြောင်းအရာတွေပါဝင်စစ်ဝင်စားဖို့ရဲ့သတင်းစာတွေကိုနဲ့နောက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုယ်စော်ဝင်နိုင်တဲ့ဒေါက်ကင်မျိုးသက်တို့ကြောပြပေးကြပါလိမ့်မယ်ခင်ဗျာ
Florida ပြည်နယ်ကိုအပြင်းနဲ့မုန်တိုင်းတစ်ခုအဖြစ်ဝင်ရောက်တိုက်ခတ်ခဲ့တဲ့ Hurricane Michael ဟာအပျော့လာနေပြီးအပူပိုင်းမုန်တိုင်းအဖြစ်နဲ့ American ပြည်ထောင်စုအရှေ့ပိုင်းဒေသတွေကပြည်နယ်အတော်များများမှာကြာသပတေးနေ့ကမိုးသက်ထန်စွာရွာသွန်းနေပါတယ်။မုန်တိုင်းကြောင့်အခုချိန်ထိလူ6ယောက်သေဆုံးခဲ့ပြီးဖြစ်ပါတယ်။ Hurricane Michael ဟာ Florida ပြည်နယ်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အင်အားအပြင်းဆုံးမုန်တိုင်းဖြစ်ပြီး American ပြည်ထောင်စုကိုဝင်ရောက်တိုက်ခတ်တဲ့မုန်တိုင်းတွေထဲမှာတတိယမြောက်အင်အားအပြင်းဆုံးမုန်တိုင်းဖြစ်ပါတယ်။မွန်တိုင်းတန်ခံခဲ့ရတဲ့ဒေသတွေကိုကယ်ဆယ်ဝန်ထမ်းတွေရောက်ရှိပြီးတည်ဆုံသူအရေအတွက်လက်ရှိတဲ့တိုးကောင်းတိုးလာနိုင်တယ်လို့အာဏာပိုင်တွေကပြောပါတယ်။အစိုးရအနေနဲ့ကယ်ဆယ်ကူညီရေးလုပ်ငန်းတွေကိုပြင်းထန်စွာလှုပ်ဆောင်သွားမှာဖြစ်ကြောင်းဖလော်ရီဒါပြည်နယ်ကန်ယိုရန်တလျှောက်ကိုမွန်တိုင်းစတင်ဝင်ရောက်တိုက်ခတ်တဲ့ဗုံးထုံးတွေမှာပဲပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကပြောကြားခဲ့ပါတယ်။ကယ်ဆယ်ရေးဝန်ထမ်းတွေသူတို့လုပ်ငန်းတွေကိုကောင်းမွန်စွာလှုပ်ဆောင်နိုင်အောင်မွန်တိုင်းတန်ခံခဲ့ရတဲ့ဒေသတွေမှာရှိနေကြတဲ့ဒေသခံတွေအနေနဲ့လည်းမိမိတို့ရဲ့အိမ်အတွင်းမှာပဲနေပေးကြဖို့ပြည်နယ်အုပ်ချုပ်ရေးမှူးကမြစ်တာရက်ခံထားပါတယ
်။ပြီးခဲ့တဲ့သတင်းပတ်တဲ့တူရကီနိုင်ငံအစ္စတန်ဘူကဆော်ရီအာရေဗျာကောင်စီရုံးတဲ့ဝင်သွားခဲ့တာကိုနောက်ဆုံးတွေ့ခဲ့ရတဲ့ဆော်ရီအာရေဗျာသတင်းတောက်ဂျမန်ခါရှိုဂျီနဲ့ပတ်သက်ပြီးဘာဖြစ်သွားခဲ့လဲဆိုတာတိတိကျကျသိရအောင်အမေရိကန်စုံစမ်းစစ်ဆေးသူတွေတူရကီကိုသွားပြီးတော့စူးစမ်းဆောင်ရွက်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချက်သပေးနေမှာပြောပါတယ်။သူဝင်သွားတာကိုတွေ့ရပေမဲ့ပြန်ထွက်သွားတာမတွေ့ရတဲ့အတွက်အဲ့ဒီဝင်ချင်မှသူရှိနေမဲ့ပုံမပေါ်ဘူးလို့ Fox မင်းမြန်ကန်တစ်ခုမှသမ္မတထရမ့်ကပြောပါတယ်။ဒီသတင်းတောက်ဟာ Sorry Ancient Mentor Mohammed Bin Salman ကိုဝေဖန်တဲ့သူ့အမည်ဆောင်ပါတွေ Washington Post သတင်းစာမှာရေးခဲ့သူဖြစ်ပြီးသူက Sorry ကောင်စီရုံးမှာပြီးခဲ့တဲ့သတင်းပတ်က Sorry ကနေလေရင်နဲ့လာရောက်ခဲ့တဲ့ထောက်လိုင်း15ရောက်ရဲ့တပ်ဖြတ်တာခံရမယ်လို့ယုံကြည်ကြောင်းတူရကီအာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့ Sorry အာဏာပိုင်တွေကဒါအခြေအနေမရှိဘူးလို့ပြောပြီးပယ်ချခဲ့ပါတယ်။American ထောက်လိုင်းရဲ့ချက်ဖြတ်ထောက်လိုင်းချက်အရသတင်းတောက်ခါရှူဂျီကို American ကနေပြန်လာအောင်စီယုံပြီး Sorry နိုင်ငံရောက်ရင်ဖမ်းဖို့အတွက် Sorry အင်ရှင်မင်းသားကညွှန်ကြားထားကြောင်းသတင်းတွေထွက်ပေါ်နေပါတယ်။သမ္မတ Trump ကတော့သတင်းတောက်အသက်ခံရတာမှန်မယ်ဆိုရင်ဒါဟာဆိုးရတဲ့လုပ်ရအဖြစ်လက်မခံနိုင်ဘူးလို့ပြောပါတယ်။အဲ့ဒီမှာ American ထောက်လိုင်းရေးတွေရောက်နေပြီး Turkey နဲ့ရော Sorry Arabia အစိုးရနဲ့ပါလက်တွဲလှုပ်ဆောင်နေတာဖြစ်ပြီးအဖြစ်မှန်ကိုတော့သိကျင်တယ်လို့ပြောပါတယ်။American ပြည်ထောင်စုကတူရကီကိုလုံခြုံရေးဆိုင်ရာအထောက်အကူတွေပေးဖို့ကမ်းလှမ်းခဲ့တယ်လို့လည်းနိုင်ငံခြားရေးဌာနပြောခွင့်ရ Heather Newark ကကြက်တဲ့ပရင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ American အာကာသယာဉ်မှူးတဦးနဲ့ Russia အာကာသယာဉ်မှူးတဦးတို့ဟာနိုင်ငံတကာအာကာသစခန်းစီကိုပြန်တန်းနေတော့ကမ္ဘာမြေပေါ်ကိုအန္တရာယ်ကင်းစွာနဲ့အရေးပေါ်ပြန်ဆင့်သက်နိုင်ခဲ့ကြပါတယ်။ Soyuz အာကာသယာဉ်ဟာ Kazakhstan နိုင်ငံ Baikonur Soviet ခေတ်အာကာသယာဉ်စခန်းကကြာသပတေးနေ့မှာစတင်ထွက်ခွာခဲ့ပြီးတဲ့နောက် engine တစ်လုံးချွေရင်းသွားခဲ့တာကြောင့်အင်ဂျင်တလုံးချွင်းသွားခဲ့တာဖြစ်တယ်လို့ NASA ကပြောပါတယ်။စစ်ချွေရင်းကြောင်းတိလိုက်ရတဲ့အချိန်မှာသူ့ရဲ့နှလုံးခုန်လုံးနဲ့အင်မတန်မြန်နေခဲ့တယ်လို့လည်းအမေရိကန်အာကာသယာဉ်မှူး Reid Weissman ကပြောပါတယ်။အမေရိကန်အာကာသယာဉ်မှူးတွေကိုအာကာသစခန်းစီတည်ယူပို့ဆောင်ခဲ့တဲ့ Russia အာကာသလေ့လာရေးအစီအစဉ်ရဲ့မအောင်မြင်မှုတွေကအခုတစ်ချိန်ဟာနောက်ဆုံးဖြစ်ပေါ်မှုတစ်ခုလည်းဖြစ်ပါတယ်။ ဘာကြောင့်အခုလိုဖြစ်ရလဲဆိုတဲ့ကိစ္စကိုရုရှားအရာရှိတွေဘက်ကစုံစမ်းစစ်ဆေးနေတယ်ဖြစ်ပြီးအဖြစ်မရမချင်းအာဂတလုပ်ငန်းစဉ်တွေကိုဆိုင်းငံ့ထားမယ်လို့ဆိုပါတယ
်အမေရိကန်တောင်ပိုင်းနယ်စပ်ဒေသမှာနိုင်ငံရေးခလုံးခွင့်တောင်းခံသူတွေပေါ်မှာအမေရိကန်အစိုးရကလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ AI နိုင်ငံတကာလူငင်းချမ်းသာခွင့်လူခွင့်ရေးအဖွဲ့ကြီးကဝေဖန်လိုက်ပါတယ် Amnesty International အဖွဲ့ကကြေညာပြီးနေထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့ဘိုးအစိုးရနယ်စပ်နဲ့လူဝင်မှုကြီးကြပ်ရေးအရာရှိတွေကိုကြီးကြပ်ရတဲ့အမေရိကန်အမိမေလုံခြုံရေးဌာနရဲ့မူဝါဒတွေနဲ့ပတ်သက်ပြီးဝေဖန်လိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ထောင်နဲ့ချီတဲ့နိုင်ငံရေးခေါလုံသူတွေကိုတရားဝင်ပြန်ပြီးပုတ်ဖို့အတွက်စနစ်တကျစီမံကိန်းချပြီးတော့ကျူးလွန်နေတယ်လို့ပြောပါတယ်။အမေရိကန်ဒီ Trump အစိုးရအဖွဲ့အရာတရားဝင်ဆန်ရဆန်ရမပါဘဲနဲ့နေဆက်ကြော်ဖြတ်ပြီးဝင်ရောက်လာနေသူအလုံးကို Zero Tolerance ခေါ်လုံးဝတိမခံတဲ့မူဝါဒအရရောင်းနေသူတွေရဲ့မိသားစုတွေနဲ့ပါလာတဲ့ကလေးငယ်တွေကိုခွဲထားပြီးတော့ဒီခွဲထားတဲ့ကလေးငယ်အရေးအတွက်ကိုလည်းတိတိကျကျထုတ်ပြန်တာမျိုးမရှိဘူးလို့ပြောကြားခဲ့တာပ
ါ။ UAE American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီအမေရိကန်အတန်ကတောက်ကြနေမနေ့ပိုင်းသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာ။မလေးရှားနိုင်ငံမှာပြဋ္ဌာန်းထားတဲ့ဒေတာနဲ့သဘောထားကွဲလွဲသူတွေကိုအရေးယူတဲ့နေရာမှာအသုံးပြုတဲ့ကိုလိုနီခေဟောင်းဥပဒေတို့ကိုအစိုးရကဖျက်သိမ်းမှုပြင်ဆင်နေကြောင်းအစိုးရအရာရှိတွေကပြောပါတယ်။အစိုးရဝန်ကြီးအဖွဲ့ကတေတံကိုဖျက်သိမ်းတော့မှဖြစ်ပြီးတေတံပေးကန်ထားရသူတွေကိုကွန်မြတ်မဲ့အစီအစဉ်တွေအားလုံးကိုလည်းအဲ့ဒီဥပဒေသစ်ထွက်မလာမှချင်းဆိုင်းငံ့ထားမှဖြစ်ကြောင်းလွတ်တော်အမတ်တဦးဖြစ်သူလူပွေခုံးကဗုဒ္ဓဟူးနေ့မှာပြောပါတယ်မလေးရှားနိုင်ငံမှာလက်ရှိတေတံပေးကန်ထားရသူ1200ခန့်ရှိတယ်လို့ဆိုပါတယ်တေတံအားလုံးကိုဖျက်သိမ်းပြစ်မှာဖြစ်ကြောင်းမလေးရှားအခြေစိုက်New Straits Times သတင်းစာမှာဖော်ပြထားပါတယ်။1948ခုနှစ်ကဗြိတိသျှအစိုးရအုပ်ချုပ်စဉ်ပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံတဲ့ဥပဒေကိုလည်းပြန်လည်ရုပ်သိမ်းမှဖြစ်ကြောင်းမလေးရှားဆက်သွယ်ရေးဝန်ကြီးကိုဘင်းစင်ဒီယိုကကြာသပတေးနေ့မှာပြောပါတယ်။1948ခုနှစ်မှာဗြိတိသျှကိုလိုနီအစိုးရကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံတဲ့ဥပဒေဟာမလေးရှားအစိုးရနဲ့မလေးရှားကပဋိပယင်ရှိအောင်တို့ကိုစော်ကားတဲ့စကားပြောဆိုသူရေးသားဖြန့်ချီသူတွေကိုအရေးယူတဲ့နေရာမှာအသုံးပြုတဲ့ဥပဒေဖြစ်ပါတယ်။အဲ့ဒီဥပဒေနှစ်ခုစလုံးကိုတနင်္လာနေ့ကြာရင်လွတ်တော်မှာဆွေးနွေးအတည်ပြုကြမှာဖြစ်ပါတယ
်။ Australia က Pacific သမုဒ္ဒရာထဲကဝေးလံခေါင်းတည်တဲ့ Nauru ကျွန်းလေးမှာရှိနေတဲ့ထိန်းသိမ်းစခန်းကိုပို့ထားတဲ့နိုင်ငံရေးခေါလုံခွင့်တောင်းခံသူတွေဟာစိတ်ကျမ်းမာရေးချို့တက်မှုတန်ကိုပြင်းပြင်းထန်ထန်ခံစားနေရတယ်လို့ Doctors Without Borders နေစီမချားဆောင်များအဖွဲ့ကပြောပါတယ်။ပြင်သစ်လို Medicine Sans Frontiers လို့ခေါ်တဲ့ MSF ဆေးပညာရှင်များအဖွဲ့ကဒီထိန်းသိမ်းစခန်းကလူတွေအတွက်လအတော်ကြာကျန်းမာရေးစောင့်ရှောက်ကုသမှုပေးနေရကနေပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသူတို့ကိုရုတ်တရက်ထွက်ခွာသွားခိုင်းခဲ့တာဖြစ်ပါတယ်။ဒီအဖွဲ့ Australia ဆိုင်ရာအမှုဆောင် Director Paul McFaun ကတော့အဖမ်းခံရသူ80လောက်ဟာသူတို့ကိုသူတို့တက်တည်ဖို့ကြိုးစားတာဒါမှမဟုတ်တက်တည်ဖို့ဖြစ်စေသူတို့ကိုသူတို့ထိခိုက်ဒဏ်ရာရအောင်ဖြစ်လောက်တာဖြစ်စေလှုပ်ဆောင်ဖို့အတွက်စိတ်ကူးရှိနေကြတယ်လို့ပြောပါတယ်။အဲဒီမှာရှိတဲ့ကလေးငယ်အများပြားဟာလည်းမစားနိုင်မတောက်နိုင်ဒါမှမဟုတ်စကားမပြောနိုင်တဲ့အခြေအနေမျိုးဖြစ်နေကြတယ်လို့ဆိုပါတယ်။နိုင်ငံရေးခေါလုံခွင့်တောင်းခံသူတွေဟာသူတို့ရဲ့မျှော်လင့်ချက်တွေပြတ်ပြားပြီးစိတ်ချမ်းသာရေးအတွက်ထိခိုက်တဲ့အခြေအနေရောက်နေတယ်လို့ပြောတာပါ။နိုင်ငံရေးခေါလုံမှုတောင်းခံမှုဩစတြေးလျနိုင်ငံကိုထွက်ပြေးလာတဲ့လေစီးပြေးဒုက္ခသည်တွေကိုဩစတြေးလျအစိုးရက2015ခုနှစ်ကစပြီးနာရူးနဲ့ပပနယူဂီနီကိုပို့ပြီးထိန်းသိမ်းထားခဲ့တာဖြစ်ပါတယ်။ဒီမူဝါဒအတွက်ကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကရှုံချနေကြတာပါ။
အမေရိကန်သမ္မတကတော်မယ်လနီယာထရမ့်ကသူမဟာကဘာပေါ်မှာနိုင်တဲ့စင်နေပြုတ်မှုမှုအပြင်းထန်ဆုံးခံရသူဖြစ်တယ်လို့ပြောဆိုပြီးတဲ့နောက်အဲ့ဒီလိုခံရသူတွေကတဦးအပါဝင်ဖြစ်တယ်လို့ပြင်ဆင်ပြောကြလိုက်ပါတယ်။အာဖရိကခီးစဉ်အတွင်း ABC သတင်းဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းမှာသူဟာဘာကြောင့်အင်တာနက်ကတဆင့်နိုင်တဲ့စင်နေပြုတ်လို့မှုကိစ္စကိုအရေးယူဆောင်ရွက်တယ်လို့ဆိုတဲ့မေးခွန်းကိုဖြေရမှာကျမဟာကဘာပေါ်မှာနိုင်တဲ့စင်နေအပြင်းထန်ဆုံးခံခဲ့ရသူဖြစ်တယ်လို့ပြောကြလိုက်တာဖြစ်ပါတယ်။ ABC သတင်းတောက်ကအပြင်းဆုံးအနိုင်ကျင့်တာကိုခံရသူဟာသမရာကြီးကရော်လာလို့ပြန်မေးတဲ့အခါမှာတော့သူတို့အထက်ကတယောက်ဖြစ်တယ်ဆိုပြီးလူတွေသူ့မအကြောင်းပြောနေကြတာတွေကိုတွေ့ရလိမ့်မယ်လို့ပြန်လည်ဖြေကြားခဲ့ပါတယ်။မယ်လနီယာထရမ့်ဟာ2016ခုနှစ်အတွင်းသူ့မရဲ့ခင်မွန်းတဲ့သမရာရုပ်ောက်ပွဲမဲ့ဆွေစည်းရုံးစဉ်အတွင်းစိုက်ဘာဘူလီယင်းလို့ခေါ်တဲ့အင်တာနက်ပေါ်ကတဆင်နိုင်တဲ့စင်နေပြုနိုင်တဲ့စင်နေမှုတိုက်ဖြတ်ရေးကိစ္စကိုစတင်ဆောင်ရွက်လာတာဖြစ်ပါတယ်။ဝေဖန်သူတွေကတော့သူ့မရဲ့ခင်မွန်းတဲ့ လူတကာအကြောင်းကို Twitter ပေါ်မှာရှောက်ရေးနေတာတွေကိုကြည့်မယ်ဆိုရင်သူမရဲ့အထောက်အမှုဟာရည်စရာကောင်းနေတယ်လို့ပြောကြပါလေ
။ကမ္ဘာလေကြောင်းခီးစင်မှာအချိန်ကြာဆုံးဖြစ်တဲ့19နာရီကြာပြန်တမ်းမဲ့လင်းဟာကျတဲ့ပရင်းနေမှာစင်ကာပူနိုင်ငံချန်ကီလေစိတ်ကနေအမေရိကန်နိုင်ငံနယူးယောက်ကိုထွက်ခွာလာပြီးဖြစ်ပါတယ်။စင်ကာပူလေကြောင်းခီးစင် A350-900ULR ဟာအကွာအဝေးမိုင်ပေါင်း9638မိုင်ရှိတယ်ကီလိုမီတာ15,350ကိုမောင်းနေပြီးနယူးယောက်လစ်ဘတီအပြည်ပြည်ဆိုင်ရာလေဆိပ်ကိုတောက်ကြနေမနဲ့မှဆက်ရောက်မှာဖြစ်ပါတယ်စင်ကာပူလေကြောင်းလိုင်းဟာဒီခီးစင်ကိုအရင်ကလည်းပြန်တန်းခဲ့ပါတယ်ဒါပေမဲ့လောင်စာဆီဈေးနှုန်းသိမြန်မာချိန်မှာစီသိပ်စားတဲ့အင်ဂျင်၄လုံးတက်လေယာဉ်နဲ့ပြန်တန်းရမှာဖြစ်တဲ့အတွက်လက်လျှော့ခဲ့ရတာဖြစ်ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်တဲ့ဒေါခင်မျိုးသက်တို့ပြောပြပေးသွားကြတာဖြစ်ပါတယ်။အခုတော့သတင်းလော်တွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အာဆီယံနိုင်ငံတွေအတွင်းစီးပွားရေးပိုးပြီးတော့တိုးတက်ဖွံ့ဖြိုးလာအောင်လွတ်လပ်ပွင့်လင်းတဲ့ကုံတော်ရေးစနစ်ကိုဆက်ပြီးတော့လှုပ်ဆောင်သွားဖို့အာဆီယံခေါင်းဆောင်တွေအခိုင်အမာသဘောတူညီခဲ့ကြပါတယ်။အင်ဒိုချင်းများနိုင်ငံမှာကျင်းပတဲ့ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့တို့ရဲ့နှစ်ပတ်လည်ညီလာခံရဲ့တီးခြားဆွေးနွေးပွဲတစ်ခုမှာအာဆီယံခေါင်းဆောင်တွေကအခုလိုသဘောတူညီညာခဲ့ကြတာပါ။ဒီကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။အော်တိုဘာလ12ရက်ကနေပြီးတော့14ရက်နေ့ထိကျင်းပမယ့်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့တို့ရဲ့နှစ်ပတ်လည်ဆွေးနွေးပွဲမှာအင်ဒိုနီးရှားသမ္မတရဲ့ဖိတ်ကြားချက်အရမြန်မာသမ္မတဦးဝင်းမြင့်အပါအဝင်အာဆီယံနိုင်ငံတွေကခေါင်းဆောင်တွေလည်းလာရောက်ဆောင်စည်းပြီးတရားဆွေးနွေးမှုတွေပြုလုပ်ခဲ့ကြပါတယ်။အာဆီယံနိုင်ငံတွေအကြားတိုးတက်မှုတွေလှုပ်ဆောင်ကြတဲ့နေရာမှာဘယ်နိုင်ငံကမှနောက်မှချမှတ်ထားပဲလှုပ်သွားကြဖို့သဘောတူထားရတဲ့အကြောင်းအင်ရှင်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကမနေ့ညတုန်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်။ Japan SDGs the ASEAN juga cukup maju angka kemiskinan ekstrem di ASEAN
ကမ္ဘာစီးပွားရေးမှာအခက်အခဲတွေစဉ်းထားမှုတွေကြုံနေရပြီမဲ့လေ။ ASEAN နိုင်ငံတွေရဲ့တိုးတက်မှုတွေကတော့ဆက်ပြီးမြင့်မားနေပါတယ်။ရေရှည်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာရည်ရွယ်ချက်တွေအရလဲ ASEAN ကဆက်ပြီးမြင့်မားနေတော့မှာ။လုံးဝ15နှစ်အတွင်းမှာအကြီးကျယ်စီးရင်ဝဲတည်မှုတွေဟာ68ရာခိုင်နှုန်းကျော်နေသွားရပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေအတွင်းတိုးတက်ဖွံ့ဖြိုးမှုကွာဟာချက်တွေကိုနည်းအောင်ဆော့ချသွားရတာအရေးကြီးတယ်ဆိုတာကိုအာဆီယံခေါင်းဆောင်တွေသဘောတူကြပါတယ်။တိုးတက်မှုတွေလှုပ်ဆောင်ကြတဲ့နေရာမှာတနိုင်ငံကမှနောက်မှဂျာမနီရအောင်ဖေးချလှုပ်ကြဖို့လည်းသဘောတူထားကြပါတယ
်။အာဆီယံနိုင်ငံတွေချင်းချင်းအကြားရင်းနှီးမြှုပ်နှံမှုတွေပြုလုပ်တဲ့နေရာမှာပို့ပြီးတော့လွယ်ကူတွက်လက်လာအောင်ရှိနေတဲ့အတားအဆီးတွေကိုရှော့ချသွားဖို့ကိုလည်းအာဆီယံခေါင်းဆောင်တွေအကြားမှာသဘောတူညီခဲ့ကြပါတယ်။ဒီလုပ်ငန်းကိုစပြီးတော့အကောင့်ထဲဖော်ဖို့စင်ကာပူ၊မလေးရှား၊ထိုင်းနဲ့ဖိလစ်ပိုင်လေးနိုင်ငံအကြားနားလည်မှုသဘောတူစာချုပ်တစ်ရပ်ကိုလည်းမနေ့တုန်းကလက်မှတ်ရေးထိုးခဲ့ကြပါတယ်။အာဆီယံနိုင်ငံတွေအကြားမှာစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုစတဲ့တဘိုးတိုးပြီးတော့လှုပ်ဆောင်သွားကြမယ်လို့ပြောခဲ့တဲ့သူကတော့စင်ကာပူဝန်ကြီးချုပ်လီရှန်လုံးပါ
We also reaffirmed our strong commitment to multilateralism and international cooperation
နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးနဲ့နိုင်ငံစုံပါဝင်ရေးကိုအခိုင်အမာထားပြီးဆက်လုပ်ဆောင်သွားကြဖို့ကျွန်တော်တို့တွေထပ်လောင်းအတည်ပြုခဲ့ကြပါတယ်အာဆီယံအနေနဲ့ပွင့်လင်းပြီးစီကံရှိတဲ့နိုင်ငံစုံကုံသွယ်ရေးစနစ်ကိုအခိုင်အမာဆက်လက်လှုပ်ဆောင်သွားမှာပါဒီလိုနိုင်ငံစုံကုံသွယ်ရေးပုံစံနဲ့လှုပ်ခဲ့ကြလို့လဲပြီးခဲ့တဲ့ဆယ်စုနှစ်တည်းအတွင်းအာဆီယံရဲ့စီးပွားရေးကတိုးတက်အားကောင်းခဲ့တာဖြစ်ပါတယ်ကျွန်တော်တို့ဒေတာတွင်နိုင်ငံတွေအချင်းချင်းအကြားအပြုသဘောဆောင်တဲ့စီးပွားဘက်တွေအဖြစ်စတဲ့တဘိုးတိုးပြီးအားထုတ်လှုပ်ဆောင်သွားမှာပါထိရောက်မှုတွေကိုဒီနေ့ကုန်ပိုင်းကျရင်မြင်ရလိမ့်မယ်လို့လည်းမျှော်လင့်ရပါတယ
်အင်ဒိုနီးရှားသမ္မတနဲ့စင်ကာပူဝန်ကြီးချုပ်တို့နှစ်ဦးမနေ့ညပိုင်းကဘာလီကျွန်းမှာပူရဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြတာပါအာဆီယံအဖွဲ့တွေအတွင်းစင်ကာပူလိုချမ်းသာတဲ့နိုင်ငံရှိသလိုဆင်းရဲတဲ့နိုင်ငံတွေဖြစ်တဲ့မြန်မာနဲ့လာအိုနိုင်ငံတွေလည်းရှိနေတာကြောင့်ဆင်းရဲချမ်းသာကွာဟမှုတွေကိုနည်းနိုင်သမျှနည်းအောင်အခိုင်အမာလှုပ်ဆောင်သွားကြဖို့လဲဆုံးဖြတ်ထားတယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကပြောပါတယ်မြန်မာသမ္မတဦးဝင်းမြင့်ကတော့အာဆီယံဒေသအတွင်းပူးပေါင်းဆောင်ရွက်မှုတွေကိုအလေးထားဆောင်ရွက်သွားမယ်အကြောင်းမြန်မာနိုင်ငံဟာအရှေ့တောင်အာရှနဲ့တောင်အာရှဒေသအကြားမှာမဟာဗျူဟာကျကျတည်ရှိနေတာကြောင့်မြန်မာနိုင်ငံရဲ့အခြေခံအဆောက်အဦလိုအပ်ချက်တွေကိုပံ့ပိုးဖြည့်ဆည်းပေးနိုင်မယ်ဆိုရင်ဒေသတွင်းပေါင်းဆက်ဆက်သွယ်မှုတွေကိုပို့ပြီးတော့ထောက်ကူဖြစ်စေနိုင်လိမ့်မယ်လို့ပြောဆိုခဲ့တဲ့အကြောင်းမြန်မာသမ္မတရုံးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ
်။ကုကြောင်လင်းပြောပြသွားတာဖြစ်ပါတယ်။ American ပြည်တော်စု Florida ပြည်နယ်အတွင်း Hurricane Michael ဝင်ရောက်တိုက်ခတ်ခဲ့တဲ့ Panama City မြို့မှာနေထိုင်ကြတဲ့မြန်မာနယ်ဘွား American နိုင်ငံသားတချို့ဟာဘေးကင်းရာမြို့တွေကိုထွက်ပြေးတင်းရှောင်ခဲ့ကြပါတယ်။မုန်တိုင်းကြောင့်အခုချိန်ထိသေဆုံးသူ6ဦးရှိသွားပြီလို့အာနာဘိုင်းကသတင်းထုတ်ပြန်ထားပါတယ်။မုန်တိုင်းရှောင်မြန်မာမိသားစုတွေရဲ့အတွေ့အကြုံအခြေအနေတွေကို ိုဇော်ဝင်းနိုင်ငံဆက်သွယ်မေးမြန်းထားတာကိုနားဆင်ပါခင်ဗျာ
။ Florida ပြည်နယ်ကိုအော်တိုဘားလ10ရက်နေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့ Hurricane Michael ဟာပြည်နယ်ရဲ့တမိုင်းမှာအဆိုးဝါးဆုံးမုန်တိုင်းတစ်ခုဖြစ်ပါတယ်။ Hurricane Michael ဟာလေတိုက်နှုန်းတစ်နာရီ155မိုင်နှုန်းနဲ့ Mexico Beach နဲ့ Panama City မြို့နှစ်မြို့တို့ကိုတိုက်ရိုက်ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်အဲ့ဒီမြို့နှစ်မြို့မှာရှိတဲ့အဆောက်အုံအများစုပျက်စီးသွားခဲ့ပါတယ်။သူတို့မျိုးကိုမုန်တိုင်းတိုက်ရိုက်ဝင်ရောက်တိုက်ခတ်မယ်ဆိုတာကိုမိုးလေဝသပညာရှင်တွေကကြိုတင်ခံမနိုင်ခဲ့တာကြောင့်မြို့ကနေအနေနဲ့ဘေးကင်းရာကိုအားလုံးရှောင်တိမ်ပေးကြဖို့အာဏာပိုင်တွေကညွှန်ကြားချက်ထုတ်ပြန်ခဲ့တဲ့အတွက်သူတို့လည်းဘေးကင်းရာမြို့ကိုရှောင်တိမ်ခဲ့ကြောင်းပနမစီးတီးမြို့ပင်လယ်ကမ်းခြေအရမှာနေထိုင်တဲ့ကိုနော်ဆန်းက VOA ကိုပြောပါတယ
်ကျွန်တော်တို့ကအင်ကာနေရထွက်လာတာကိုကြီးအမှထွက်လာတော့ဝင်ဖို့နည်းနည်းခက်နေတယ်ကျွန်တော်တို့ကနေရဖနမစီးတီးကအဲ့ဒါနဲ့ထိုင်မှပဲကျွန်တော်တို့ကရတယ်ပြန်ထွက်ရမယ်ဆိုတော့ပြန်ရှင်ကျွန်တော်တို့ beach မှာနေတာကိုရ
ပနမစီးတီးကနေဘယ်ကိုထွက်သွားတာလဲခင်ဗျာကျွန်တော်ပြောပြပါအောင်ဘလို့ဘလို့အခြေအနေထွက်သွားတဲ့အခြေအနေလေးပြောပြပါအောင
်ဟိုကျွန်တော်နေတဲ့နေရာဒီမှာအရင်နေရာစာအားလုံးကကျွန်တော်တို့မနေခိုင်းတော့ဆိုတော့ကျွန်တော် ABC သူတို့စုံတက်မှတ်ပြန်ကျွန်တော်တို့စုံကလည်းနေလို့မရတဲ့စုံဖြစ်နေပင်လယ်ကမ်းခြေနဲ့ဟိုနှစ်ဘလောက်ဝဲရှိတယ်ဆိုတော့အဲ့မှာတော့ထွက်ခိုင်းအဲ့ဒီကျွန်တော်အကုန်လုံးပေါ့ဗျာဒီဟိုအလုံးမှာရင်းကြီးရဆိုင်ဆိုင်တိုင်းပါပဲသွားကြပါတော့လုံးမရတော့ဘူးအချိန်ရသမားမှတော့ညက်စင်နိုင်ဆက်တနိုင်တော့ကနေကျွန်တော်တို့ကပြန်လာကြတယ်ဆက်သွားတော့
အဲ့တော့ဟိုရဲတွေလာအေကိုလာပြောတာပေါ့နော်အေတိန်တက်စင်လာပြောအဲ့လိုလာ
ဟုတ်တယ်ဟုတ်တယ်သူတို့အကုန်လာတယ်ရဲတွေအမှရဲကားတွေလာတယ်အကုန်မသွားနိုင်တဲ့ဆက်ကြီးရဲ့လူတွေသူတို့ဒီကတက်ပြန်မှာဟိုစီစဉ်ပေးကြတာပေါ့သူအဲ့ဒါမြစ်ပြန်လောက်ကြတယ်အ
ဲ့ဒီမှာနေတာကြာပြီလားခင်ဗျအရင်ကအဲ့လိုမျိုးကြုံမှုသလား
အဒီဥစ္စာတော့အဆိုးဆုံးအခုကျွန်တော်နှစ်ခေါက်လောက်တော့ကျွန်တော်နေတဲ့ဖနမစီးတီးဘီချ်မှာနေတာနှစ်ခေါက်လောက်တော့ကျွန်တော်ကြီးရကြီးဦးတယ်ဗျာဒါကဒီမှာကျွန်တော်နေတာဟိုလောက်2001ကနေဆိုအဖနမစီးတီးဘီချ်မှာကျွန်တော်နေတာတော့အဆောင်ကဖလော်ရီဒါမှာနေနဲ့အဲ့လိုကြီးရလောက်ပဲရှိတယ်အဲ့လိုမျိုးဟိုဒဲထိတာကျွန်တော်တော့ခေါက်မှမရှိဘူးချောင်းတော့ချောင်းတာပေါ့နှစ်ခေါက်သုံးခေါက်လောက်တော့
မြန်မာပြည်မှာဆိုရင်နာကိလိုမျိုးပဲအဲ့လိုမုန်တိုင်းတွေဝင်တယ်ဆိုလို့ရှိရင်ဟိုပြည်ထောင်စုဖြစ်တဲ့ဆိုလူတွေကအယမ်းတည်တာလေဗမာပြည်တို့တခြားအာရှနိုင်ငံတွေမှာဆိုရင်ဒီအမေရိကကျတော့သူကအခုဒီလောက်ပြည်ထောင်စုကြီးဝင်သွားတာတောင်ဒီနှစ်ကအခုဒီတစ်ခေါက်ကလူကနှစ်ယောက်ပဲတည်တယ်ပြောတယ်လေဆိုတော့အဲ့ဒါဘာကြောင့်လို့ကုန်တော်ဆန်းသတိထားမိတယ်လဲဗမာပြည်တို့ဘာလို့လဲနိုင်ရှင်ချင်းပေါ့နော
်ဒီမှာကျတော့အခုမဖြစ်ခင်လည်းသူတို့ကဟိုအကြောင်းကြားတယ်ဗျာသူတို့နေတဲ့နေရာအစရဲတွေအစဖုန်းကအစတီးကြီးကဖုန်းတို့အကြောင်းကြားထားတာကိုသူကသူတို့နီးလာတဲ့သူတို့တော့အစမပြေးဘူးထင်နေတာဒါပေမဲ့နီးလာတဲ့ခါကျတော့အချိန်ကြီးပေါ်ပြီးတော့သူတို့ရဲနေရာစာကသူတို့အကုန်လုံးဒီနေတဲ့အိမ်ကအကုန်ပြစ်မှာအကုန်ဆုံးမှာသူတို့ဒီလုံမှာပါတဲ့လူတွေအကုန်လုံးကိုသူတို့ကမနေခိုင်းတော့ဘူးကိုသူကပူမကျူမသူတို့ကဘာလုပ်တဲ့ဥစ္စာတွေအများများတော့ကိုဒီနိုင်ငံမှာတော့ဖုန်းတွေကအစကျွန်တော်တိုင်တဲ့ဖုန်းတွေကအစဝင်လာတဲ့အကြောင်းကြားဖြစ်တည်တဲ့အများကြီးပေါ့ကွယ်အဲ့ဒါမျိုးဖြစ်တော့ဟိုကျူကြီးမှကျွန်တော်တို့ပူမှလုံနိုင်တဲ့သဘောပေါ့ကွယ်ဒါအမျိုးဖြစ်တာပေါ့
ကုနော်ဆန်းဟာဇနီးနဲ့တာအပါဝင်တခြားမြန်မာမိတ်ဆွေနှစ်ဦးနဲ့အတူပန်ဆာကိုလာမြို့ကိုတိမ်းချောင်ခဲ့တာဖြစ်ပါတယ်ကုနော်ဆန်းလိုပဲပနမစီးတီးမြို့ကနေမုန်တိုင်းရှောင်ဖို့အလာဘားမပြည်နယ်ကိုထွက်ပြေးခဲ့ရသူကတော့ကချင်တိုင်းရင်းသားအဖူဖြစ်ပါတယ်သူကတော့အခြေအနေတွေကိုသိလိုစိတ်ပြင်းပြနေတာကြောင့်ကြာသပတေးနေ့မှာကလေးကပနမစီးတီးဘက်ကိုပြန်လာနေတဲ့အကြောင်း VOA ကိုပြောပြပါတယ
်။အဲကျွန်တော်အခုပနမစီးတီးဘက်ကိုပြန်နေတာကိုအချိန်ကဘယ်လိုလဲမသိသေးဘူးဟိုမှာလဲ။တော့ကျွန်တော်အလုပ်တွေလည်းဒီတိုင်းပြစ်ထားခဲ့ရတယ်နော်။အဲကျွန်တော်ကတော့ဆိုင်ယူထားတာဆိုတော့အကဲပါဝါလည်းပြည့်တော့အားပစ်ကြည့်တော့ကျွန်တော်ပစ်ကြည့်တယ် frozen နဲ့များတယ်လေ။ frozen နဲ့များတော့ပြန်လည်းပြတ်သွားပါပဲ။ဒါလည်းကျွန်တော်စိုးရင်ရတယ်။ကျွန်တော်အိမ်အပမဲ့လည်းဂျိုကိုမလားအခေါ်မိုးပဲလာကိုမလားတော့မသိရသေးဘူး။အခုချိန်ကြီးကျွန်တော်လည်းအမှတော့စိတ်ဖြစ်လာမဖြစ်လာမသိဘူးကျွန်တော်အဲ့ဒီဟိုစီးချင်လို့လည်းပြန်နေတာသူက
မွန်နိုင်တဲ့အဆိုးအဝါဆုံးခံခဲ့ရတဲ့ပနမစီးတီးနဲ့မက္ကဆီကိုဘီချ်မြို့တွေရဲ့အခြေအနေဟာအပြင်လူတွေဝင်ထွက်သွားလာဖို့အန္တရာယ်ရှိနိုင်တဲ့အနေအထားမှာရှိနေသေးတဲ့အတွက်မုန်တိုင်းရှောင်ပြီးပြန်လာကြသူတွေကိုအာဏာပိုင်တွေကပြန်ဝင်ခွင့်မပေးသေးဘူးလို့လည်းအဖူကပြောပါတယ်မုန်တိုင်းတန်ကြောင့်အဲ့ဒီမြို့နှမျိုးစလုံးမှာလျှက်စစ်မီးတွေပြတ်တောက်နေသလိုတယ်လီဖုန်းဆက်သွယ်ရေးလည်းပြတ်တောက်နေပါတယ်မုန်တိုင်းကြောင့်အဆောက်အုံအများစုပျက်စီးပြိုကျခဲ့တဲ့အပြင်တစ်ပင်နေတဲ့လမ်းမတွေပေါ်ကျိုးကျနေတာကြောင့်တွာလာရေးအတွက်အခက်အခဲရှိနေတာပါဒီမျိုးနှမျိုးမှာလျှက်စစ်မီးပြန်ရရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်လှနဲ့ချီကြာနိုင်ကြောင်းအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
ဒါကတော့ပနမစီးတီးဘက်ကမုန်တိုင်းနဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုဇော်ဝင်းတိုင်းတင်ပြသွားတာဖြစ်ပါတယ်အခုတော့ပါကစ္စတန်နိုင်ငံဘက်ကအခြေအနေကိုဆက်ပါမယ်အစွန်းရောက်ဝါရစစ်သွေးကြွတွေနဲ့ဘာသာရေးအစွန်းရောက်တွေအကြောင်းဒါမှမဟုတ်နိုင်ငံရေးမှာစစ်တပ်ကဝင်ရောက်ဆွတ်ဖက်တဲ့ကိစ္စတွေကိုထုတ်ဖော်ရေးသားကြတဲ့ဒနင်းတော့တွေအတွက်ပါကစ္စတန်နိုင်ငံဟာအလွန်အန္တရာယ်များတဲ့နိုင်ငံတစ်ခုဖြစ်ပါတယ် ဆီအာနာသိမှုတမိုင်းအစဉ်လာရှိခဲ့တဲ့အဲ့ဒီနိုင်ငံမှာအယက်သားအုပ်ချုပ်မှုကာလကိုဖျက်ဆီးခဲ့ရတဲ့ဆိုပေမဲ့ဆယ်နှစ်တာဒီမိုကရေစီစနစ်ကာလတစ်လျှောက်တွင်သတင်းလွတ်လပ်ခွင့်အခြေအနေခိုင်မာအားကောင်းမှုတော့မလုံဆောင်နိုင်သေးဘူးလို့သတင်းတောက်တွေကပြောပါတယ်။သတင်းသမားတွေပေါ်ချင်းပြောက်မှုတွေရှိနေတာကြောင့်ဒီအခြေအနေကသတင်းသမားတွေကိုယ်တိုင်သူတို့ဘာသူတို့သတင်းတွေကိုစင်စါဖျက်ပြီးတော့ကန့်တတ်ရေးသားနေရတာတွေဖြစ်စေခဲ့တဲ့အကြောင်း VOA သတင်းတောက် Asia Tanzania သတင်းပေးပို့ထားပါတယ်။မက်ခင်ဖြူထွေးကအပြည့်စုံတင်ပြပေးပါလိမ့်မယ်ခင်ဗျာ
။လွတ်လပ်ခွင့်ပေးပါဆိုတဲ့ကြွေးကြော်သံတွေနဲ့ပါကစ္စတန်နိုင်ငံမြို့တော်အစ္စလာမဘတ်မြို့နယ်မှာသတင်းသမားတွေချီတက်ဆန္ဒပြနေကြတာပါ။အနောက်ရှက်ပြီးချင်းချောက်မှုတွေမရှိဘဲသတင်းအလုပ်ကိုလွတ်လွတ်လပ်လပ်လုပ်ကိုင်ခွင့်ရဖို့သူတို့တွေတောင်းဆိုနေကြတာပါ။နိုင်ငံတွင်းကရေးကြီးတဲ့အကြောင်းအရာတွေအပေါ်မှာသတင်းရေးသားမှုတွေကိုဟန့်တားဖို့ရည်ရွယ်ပြီးတော့သတင်းသမားတွေအပေါ်နှောက်ယှက်မှုတွေပြီးခဲ့တဲ့နှစ်တွေအတွင်းမှာပိုပြီးတော့ဆိုးလာခဲ့တယ်လို့ပါကစ္စတန်သတင်းသမားတွေကပြောပါရယ်။အရင်အာဏာရှင်ခေတ်မှာဖမ်းဆီးမှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေခံခဲ့ရဘူးတဲ့ဝါရီသတင်းတောက်တချို့ကလည်းလက်ရှိအခြေအနေဟာအရင်ခေတ်ကထက်တောင်ပိုပြီးတော့ဆိုးနေတယ်လို့ပြောဆိုကြတာပါ
။ Ustor meکیونکہ اوپن مارشل لا تھا آئین نہیں تھا آئین کو ایبروگیٹ کر دیا گیا تھا تو اس
دور یہ نوں گا سو ینو اچھی نی ری گا مین دا بارے سی او چھو یی اوما رو تدین زا ری کو پے پین تھا را با دی کنے کے ما جا رو ایاں ساون ڈیموکریسی نے پھو زی بوں سو را ری پیا تھان بی ناو گوے ما رو ما مین نائن نے ان ہا سو ری گا تدین تما ری کو ٹھیں چوپ پھو نی لان باون زون نے اتوں چھ لوس ساون نی دا با
ဝါရဲ့တရင်သမားနာစီယာဇိုင်ဒီကဥရဒူဘာသာစကားနဲ့ပြောသွားတာပါသူပြောတဲ့မမြင်နိုင်တဲ့အင်အားစုတွေဆိုတာကတော့နိုင်ငံတွင်းမှာဩဇာအရှိန်အဝါကောင်းနေစေဖြစ်တဲ့စစ်တပ်နဲ့ထောင်လှမ်းရေးအဖွဲ့တွေကိုဆွလိုတာပါနယူးယောက်အခြေစိုက်တရင်သမားများကာကွယ်ရေးကော်မတီရဲ့အဆိုအရပါကစ္စတန်နိုင်ငံဟာတရင်သမားတွေကိုသူတို့ဘာသာကန့်သက်စင်စါဖြက်ရေးသားမှုတွေဖြစ်လာအောင်တိုက်ရိုက်ဒါမှမဟုတ်တွယ်ဝိုက်တဲ့နည်းတွေနဲ့ချိတ်ချောက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်ဒီတွင်ပဲစော်ပိုင်းတို့ကပဲလက်ကတော်တစ္ဆာဖောက်မှုနဲ့ဆွဆွဲခံရတဲ့နာမည်ကြီးတရင်တော့ Serial Almida ကိုတရားရုံးမှာစစ်ဆေးခံဖို့စစ်ခေါ်ခံခဲ့ရတာပါဒီလောက်ရကပါကစ္စတန်နိုင်ငံမှာတရင်လွတ်လပ်ခွင့်ကိုပိုးပြီးတော့တင်းကျပ်လိုက်တဲ့လောက်ရဖြစ်တယ်လို့ပါကစ္စတန်လူ့ခွင့်ရေးကော်မရှင်ကပြောပါတယ်နိုင်ငံတော်ကတရင်လွတ်လပ်ခွင့်ဆိုးဝါးနေတဲ့အချိန်ထဲမှာပဲတည်ငြိမ်မှုမရှိသေးတဲ့ဘလူးချစ်စတန်ပြည်နယ်နဲ့အာဖဂန်နစ္စတန်နိုင်ငံနဲ့ဒေသလူမျိုးစုဒေသတွေလိုတချို့နေရာတွေမှာအခြေအနေတွေကပိုးပြီးတော့တိတိတသားဆိုးဝါးပါတယ်အဲ့ဒီဒေတာတွေမှာနိုင်ငံတကာသတင်းမီဒီယာတွေဝင်ရောက်သတင်းယူခွင့်မရှိသလိုဒေတာကသတင်းတောက်တွေအတွက်မှာဆိုရင်လည်းသူတို့ထုတ်ဖော်ရေးသားလိုက်တဲ့သတင်းတချို့ကြောင့်အသက်အန္တရာယ်ပြုခံရပါကိုစိုးရိမ်ရတဲ့အခြေအနေတွေရှိနေတာပါဒီထောထွေပြီးခဲ့တဲ့ဇူလိုင်လတုန်းကရွေးကောက်ပွဲမှာအနိုင်ရပြီးတော့အာဏာရလာတဲ့ PDI ပါတီတစ်ကတော့သတင်းလွတ်လပ်ခွင့်ရှိစေရမယ်ဆိုပြီးအာမခံပြောပါတယ်နိုင်ငံရေးအရာဝင်ရောက်ဆွတ်ဖက်မှုမရှိတဲ့လွတ်လပ်တဲ့သတင်းဌာနတွေဖြစ်လာဖို့ဆောင်ရွက်ခဲ့တာတွေရှိတယ်လို့ဆိုပြီးတော့အာဏာရပါတီက Faisal Javed Khan ကပြောပါတယ်ဒါပေမဲ့သတင်းသမားတချို့ကတော့လက်ရှိအစိုးရတဲ့လက်ထက်မှာကိုပဲသတင်းသမားတွေဖိအားပေးခံရတဲ့အခြေအနေတွေဆက်ပြီးတော့ရှိနေတဲ့အကြောင်းဝေဖန်ပြောဆိုနေကြပါရဲ့ရှင်
။မက်ခင်ပြည်သူရဲ့သတင်းတော်ကိုနားဆင်ကြရတာဖြစ်ပါတယ်။တရရှိများခင်ဗျာမြန်မာနိုင်ငံလိုပဲတရုတ်နိုင်ငံရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကိုအာဖရိကတိုက်နိုင်ငံတွေမှာလည်းတိုးချဲ့ပြီးတော့လှုပ်ဆောင်နေပါတယ်။ယူကန်နားနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုလက်ခံကြိုဆိုကြသူတွေရှိသလိုအနာဂတ်ယူကန်ဒါနိုင်ငံရဲ့စီးပွားရေးထိခိုက်နိုင်တယ်ဆိုပြီးတော့စိတ်ပူနေကြသူတွေလည်းရှိနေပါတယ်။ VOA သတင်းတောက်ရဲ့သတင်းတော်ကိုမတ်တိန်ကြီးထိုက်ကအပြည့်စုံပြောပြပေးပါလိမ့်မယ်ခင်ဗျာ
။ဆောက်လုပ်ရေးကုမ္ပဏီကြီးတွေမရှိတဲ့ယူဂန်ဒါနိုင်ငံကလမ်းဖောက်လုပ်ရေးလုပ်ငန်းတွေကိုနိုင်ငံတကာလုပ်ငန်းကြီးတွေကလုပ်နေပြီးအထူးသဖြင့်တော့တရုတ်နိုင်ငံကဖြစ်ပါတယ်။တရုတ်ဆက်သွယ်ဆောက်လုပ်ရေးကုမ္ပဏီကလုပ်နေတဲ့စီမံကိန်းကြီးတွေတဲကတခုကတော့Intech Bay လေဆိပ်ကနေမြို့တော်ကမ်ပါလာကိုဆက်သွယ်တဲ့58ကီလိုမီတာအမြန်လမ်းမကြီးဖြစ်ပါတယ်။ယူဂန်ဒါတနိုင်ငံလုံးရဲ့လမ်းတီဆောက်ရေးရန်ပုံငွေရဲ့3ဆလောက်ရှိတဲ့ဒေါ်လာတန်း450ကုန်ကျတဲ့ဒီစီမံကိန်းကိုဘာကြောင့်ပြည်တွင်းကုမ္ပဏီတွေကိုလုတ်ကန်ခွင့်ချထားမပေးတာလဲဆိုတဲ့အပေါ်တချို့ကမေးခွန်းထုတ်ပါတယ်။ယူဂန်ဒါအဆောက်အုံနဲ့မြို့ပြတီဆောက်ရေးကန်ထရိုက်တာအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒန်နီယယ်လုကန်ကအခုလိုပြောပါတယ
် Most of these corporations owned by Chinese in Uganda are partially owned by the government of China
ယူဂန်ဒါနိုင်ငံတွင်းကတရုတ်ပြည်နဲ့ corporation အများစုရဲ့ဒသိတစ်ပိုင်းကိုတရုတ်အစိုးရပိုင်ပါတယ်ယူဂန်ဒါပြည်သူတွေနဲ့အစိုးရပိုင်တဲ့ company မရှိပါဘူးဒါကြောင့်မို့လဲပြည်တွင်း company တွေကိုခွင့်ရေးပေးပြီးဖွံ့ဖြိုးလာဖို့နေရာပေးဖို့လိုအပ်နေတယ်ဆိုတာကိုကျွန်တော်တို့ကတိုက်တွန်းနေတာပ
ါယူဂန်ဒါနိုင်ငံရဲ့ကုန်ကြားစရိတ်များတဲ့ဆောက်လုပ်ရေးလုပ်ငန်းကြီးတွေရဲ့30ရာခိုင်နှုန်းကိုပြည်တွင်းလုပ်ငန်းတွေကိုချက်ထားပေးဖို့ယူဂန်ဒါကန်ထရိုက်တာတွေက2019ခုနှစ်မှာစောင့်ရွက်ခဲ့ကြပါတယ်။ဒါပေမဲ့လို့လဲဒီနှစ်အစောပိုင်းမှာပဲဒီစီးမြင်သတ်မှတ်ချက်ကိုဘန်ဒါယေဝန်ကြီးဌာန အစိုးရရဲ့လေလံအာဏာပိုင်တို့ကရုတ်သိမ်းခဲ့ပါတယ်ပြည်တွင်းကန်ထရိုက်တာတွေကစီမံကိန်းကြီးတွေလှုပ်ဖို့အတွေ့အကြုံရှိပစ္စည်းကရိယာနဲ့ငွေကြေးကလည်းမတောင့်တင်းဘူးလို့အာဏာပိုင်တို့ကထောက်ပြပါတယ်အလုသမားရေယာဝန်ကြီးဌာနပြည်သူ့ဆက်ဆံရေးအရာရှိစူဇန်ကတစ်ကအခုလိုပြောပါတယ
် relatively cheaper options and yet they do
တရုတ်ကုမ္ပဏီတွေဘက်ကဈေးသက်တာယုံတွေမဟုတ်ဘူးအရေးသွေးကောင်းကောင်းနဲ့ကန့်လန့်ပါတယ်တရုတ်တွေကိုရွေးပြီးအလုပ်တွေပဲပေးနေတာမဟုတ်ပါဘူးဈေးနှုန်းအရလုပ်ရတာပ
ါ Intebe အမြန်လမ်းမကြီးရန်ပုံငွေအတွက်တရုတ်အိတ်ဇင်ဘဏ်ကချင်းငွေအဖြစ်20ရာခိုင်နှုန်းထတ်ချပေးခဲ့ပါတယ်တရုတ်အပေါ်အကျွေးတင်တာတွေကပြဿနာရှိလာနိုင်တယ်လို့ယူဂန္ဒါချင်းငွေဆိုင်ရာကွန်ရက်အဖွဲ့ကညှိနှိုင်းရေးမှူးကပဝဝီဂျူလီယပ်စ်မရှမ်ဘီကပြောပါတယ
် And therefore that must be at the heart of victory.
အာဖရိကတလွားကိုတရုတ်တွေရောက်လာတာကအကူအညီပေးဖို့မဟုတ်တာစိတ်ပျက်စရာပါ။အာဖရိကပြည်သူတွေအားလုံးလည်းဒီလိုပဲခံစားကြရမှာပါပဲ။ဒါအပြင်ကိုအာဖရိကတိုက်သားတွေအနေနဲ့ကိုယ့်ရဲ့ဖွံ့ဖြိုးရေးကိုတခြားသူတယောက်ရဲ့ငွေကြေးနဲ့ဆောင်ရွက်တယ်ဆိုရင်တောင်မှအာဖရိကတိုက်သားတွေကပဲဥဆောင်ကြီးကြပ်နိုင်ရမှာဖြစ်ပါတယ
်။ယူဂန္ဒါဆောက်လုပ်ရေးလုပ်ငန်းတွေကိုထောက်ပံ့ပေးဖို့ရည်ရွယ်တဲ့2005ခုနှစ်ဥပဒေချမ်းကိုအတည်ပြုပြီးအကောင့်ထည့်ဖော်ဖို့လိုအပ်တယ်လို့ယူဂန္ဒါကန်ထရိုက်တာတွေကအစိုးရကိုတောင်းဆိုနေကြပါတယ်။နိုင်ငံတကာလုပ်ငန်းကြီးတွေအနေနဲ့ပြည်တွင်းကုမ္ပဏီတွေကိုနည်းပညာလွှဲပြောင်းပေးဖို့လိုအပ်မဲ့ဒီဥပဒေချမ်းကယူဂန္ဒါကန်ထရိုက်တာတွေရဲ့စွန့်ဆောင်ရေးမြင့်တင်ရေးအစိုးရဘက်ကကူညီပေးဖို့ပြဋ္ဌာန်းထားတာလည်းဖြစ်ပါတယ်ရှင
်။ဒါကတော့မတ်တင်ကြီးထိုက်တင်ပြတော့တာဖြစ်ပါတယ်။ဥရောပအကာသအေဂျင်စီကသူတည်တနာပညာရှင်တွေဟာတပိုင်းဝင်ခီးစဉ်တစ်ခုအတွက်ပြင်ဆင်နေပါတယ်။နေရဲ့အပူကံဒဏ်ကိုခန့်နိုင်ပြီး Solar Orbiter လို့အမည်ပေးထားတဲ့နေကိုပတ်မဲ့အာကာသယာဉ်တစ်စီးကိုနေနဲ့အနီးဆုံးနေရာကိုလွှတ်တင်မှာဖြစ်ပြီးတော့နေမုန်တိုင်းဘလို့ဖြစ်ပေါ်တယ်ဆိုတာကိုလေ့လာဖို့အတွက်ဖြစ်ပါတယ်။ Arsha Arabavasadi သတင်းပေးပို့ထားတာကိုကိုငင်းချမ်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
။နေကိုပတ်ပြီးအရင်ကမလုပ်ဖူးတဲ့အသေးစိတ်လေ့လာမှုတွေလုပ်မဲ့Solar Orbiter အာကာသယာဉ်တစ်စီးလွှတ်ဖို့ဥရောပအာကာသလေးလာစူးစမ်းရေးအေဂျင်စီကပြင်ဆင်နေပါတယ်။သိပ္ပံပညာရှင်ဒန်နီယယ်မူလာက
ယ
င်းနှောင်းကထက်ပိုပြီးနေနာအထိနီနီကက်ကက်ပြန်တန်းဖို့စီစဉ်ထားပြီးတော့ဓာတ်ပုံတွေအများကြီးရိုက်မှာဖြစ်တယ်လို့အချက်လက်တွေလည်းစုဆောင်းမှာပါ။နေကထွက်လာတဲ့ဓာတ်ရောင်ကြီးတွေကိုလည်းလေ့လာမှာပါ။နေကနေကီလိုမီတာ43တန်းအကွာဝေးကိုရောက်ဖို့အတွက်သုံးနှစ်ကြာခရီးသွားရမှာဖြစ်ပြီးအဲ့ဒီနေရာမှာကဘာထက်ပူပြင်းမှု73ဆပိုရှိမှာဖြစ်ပါတယ
် Measuring the solar winds we can learn about
တရောင်ကြီးတွေကိုလေ့လာရကနေနေရဲ့ဖွဲ့စည်းပုံကိုသိနိုင်လို့အာကာသတွေကရာသီဥတုဘယ်လိုအလုပ်လုပ်တယ်လဲဆိုတာပါသိနိုင်ပါတယ်နောက်ပြီးနေတရောင်ကြီးတရောင်မှုကြောင့်ကဘာလေတုနာက GPS နဲ့ satellite ဂျိုရုဆက်သွယ်ရေးစနစ်တွေဘယ်လိုပြောင်းလဲလာတယ်လဲဆိုတာကိုလေ့လာနိုင်ပါတယ
်ဒီအာကာသယာဉ်တွေ့ကြုံရမယ့်အပူဒဏ်တွေကိုခံနိုင်အောင်အထူးအပူဒဏ်ခံဒိုင်းတွေကိုသုတေသနပညာရှင်တွေကတိစောက်ထားပါတယ်လို့ဒေါက်တာမီရှယ်စပတ်ကပြောပါတယ
်အပူခံဒိုင်းကနေကလာတဲ့အပူတွေကိုခံထားပေးမှာပါအပူချိန်900ဒီဂရီဆယ်စီယပ်စ်လောက်ခံနိုင်အောင်လုပ်ထားပြီးတော့ပစ္စည်းအသစ်တွေကိုပါတီထွင်ထည့်သွင်းထားပါတယ်ဥပမာတိရစ္ဆာန်တွေရဲ့အယိုးမှုန်တွေကိုကြိတ်ထည့်ထားတာမျိုးပါအပူခံဒိုင်းနောက်ကအာကာသယာဉ်မှာပါတဲ့လျှက်စစ်ပစ္စည်းတွေအလုံးလုံးနိုင်အောင်ကြိုးပမ်းပေးပါတယ
်နေရဲ့ဝင်ရိုးစွန်းတွေကိုမြင်ရအောင်ကဘာပတ်လန်းကနေပြီးတော့လောင်လေးကွာနဲ့ပြစ်လိုက်သလိုကဘာမြေဆွဲအားကိုတုံးပြီးအာကာသတွေကိုလွှတ်တင်ပါပါရင်းကိုတိဆောက်ပြီးတဲ့နောက်နှစ်ကြရင်တော့ခုနှစ်နှစ်ကြာလေးလာမဲ့အစီအစဉ်မှာလျှက်စစ်ပစ္စည်းတွေကိုစမ်းသပ်မှာဖြစ်ပြီး2020ခုနှစ်မှာတော့ NASA ကနေလွှတ်တင်ပေးမှာပါခင်ဗျာ
ကိုငင်းချမ်းပြောပြတော့တာဖြစ်ပါတယ် VOA American တန်ကတောက်ကြနေပြတဲ့ဖက်အစီအစဉ်တွေကိုမနေ့9နာရီတိဆက်လက်ပြီးတော့အတန်လွှတ်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။ VOA ရဲ့တောက်ကြညီမြန်မာပိုင်းအစီအစဉ်တွေကိုထုတ်လွှင့်နေစေမီတာလှိုင်းနေပြင်လှိုင်းလက်မီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာဆိုရင်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာတိုင်းရင်းသတင်းလွှာအစီအစဉ်နေတဲ့အတူအပတ်စဉ်ကျန်းမာရေးကဏ္ဍမှာဆိုရင်တော့
ညမဒီလိန်ကလေးကိုအဲ့လိုစဉ်းစားနေတဲ့ဒါပြင်ပြင်နေတဲ့ဒါဆက်မလို့ရတယ်။အဲ့လည်းမီတာစီဒီကိုမနိုင်ရဘူး။အတိုင်းဝိုင်းနေ
တာ။ဒါကတော့ကျန်းမာရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါ။အခုတော့ထိုင်းနိုင်ငံဘက်ကသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသကတည်ယူလာတဲ့စစ်ကြွဈေးမျိုးစုံကိုဖြန့်ဖြူးရောင်းချနေတဲ့ Super Sport ထိုင်းမူရစ်ပေါင်ကိုဂိုင်းကအဓိကတရားခံ၅ဦးကိုတတိယကစစ်ကြွဈေးအမြောက်များနဲ့တူဖမ်းဆီးနိုင်ခဲ့တဲ့ကြောင်းထိုင်းမူရစ်နေနေဌာနချုပ်ကသတင်းထုတ်ပြန်ပြီးတော့သတင်းအားရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ဖမ်းဆီးရမိတဲ့မူရစ်စီးပွားတွေကကာလာတန်ဘူဘတ်တန်းတရာကျော်ဖို့ရှိတယ်လို့ဆိုပါတယ်။အကြောင်းစုံကိုမအေးမှပြောပြပေးပါလိမ့်မယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသကနေတည်ယူလာတဲ့စိတ်ကြွဆေးမျိုးစုံကိုဖြန့်ဖြူးရောင်းချနေတဲ့ထိုင်းနိုင်ငံသားတွေပါဝင်တဲ့ Super Sport ခိုင်းဝင်တွေကိုထိုင်းမူရစ်စေဝါနှိမ်နင်းရေးတပ်ဖွဲ့တွေကဖမ်းဆီးခဲ့တာပါ။မူရစ်စေဝါနှိမ်နင်းရေးရဲဘော်ချုပ်ကြီးချက်လန်ကရက်စီရီဘိုရန်ကထုတ်ဖော်ပြောဆိုခဲ့တာကတော့ Super Sport မူရစ်ခိုင်းဝင်တွေနဲ့အတူစိတ်ကြွဆေးပြားပေါင်း9သိန်းကျော် Ice လို့ခေါ်တဲ့မူရစ်စေဝါ17ကီလိုအပြင်သေးကြောင့်458ကီလိုကိုတရားခဏနေထိုင်နေတဲ့နေရာဖြစ်တဲ့စမုတ်ပရာကန်နဲ့တခြားမြို့နယ်တွေမှာရှာဖွေသိမ်းဆည်းနိုင်ခဲ့ကြောင်းစိတ်ကြွဆေးပြားတွေကိုရောင်းဖို့သွားနေချိန်တရားခဏရဲ့ကားတွေကိုပိတ်ဆို့ရှာဖွေဖမ်းဆီးနိုင်ခဲ့တာလို့လည်းဆိုပါရယ်။မူရစ်ခိုင်းဝင်တွေဟာထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသကမူရစ်စေဝါတွေကိုဖြန့်ဖြူးရမှာအဖိုးတန်စိန်ခမ်းပြန်ကားတွေကိုသုံးပြီးမူရစ်စေဝါဖြန့်ခဲ့ကြတယ်လို့လည်းဆိုပါရယ်။တရားခဏတွေကိုဖမ်းဆီးနိုင်ဖို့အတွက်လာပေါင်းများစွာအချင်းယူစောင့်ကြည့်နေခဲ့ကြောင်းစိတ်ကြွဆေးတွေအပြင်တရားခဏနေပိုင်ဆိုင်တဲ့တံပိုးကြီးရဲ့ကားတွေအိမ်တွေနဲ့ဗန်စာအုပ်15အုပ်ပိုင်ဆိုင်မှုတံပိုးဘန်းငွေ85သန်းကိုပါနိုင်ငံတော်ပိုင်ဖြစ်သိမ်းဆည်းလိုက်ကြောင်းသတင်းစာရှင်းလင်းပွဲမှာထုတ်ပေါ်ပြောဆိုသွားပါတယ်။အခုဆိုရင်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေလာတဲ့စိတ်ကြွဆေးပြားပေါင်းတန်း100လောက်ကိုထိုင်းအနာပိုင်တွေက2018ခုနှစ်အတွင်းမှာဖမ်းဆီးနိုင်ခဲ့ပြီးမူရစ်စေဝါနဲ့ပတ်သက်သူရာဂဏန်းလောက်ကိုလည်းအရေးယူနိုင်ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသမှာမူရစ်စေဝါစစ်တင်ရေးတွေကိုမပြတ်လုဆောင်ခဲ့ပြီးမူရစ်စေဝါတွေကိုဖမ်းဆီးခဲ့တာပါ။စိတ်ကြွဆေးတွေကိုအလုံးရင်းနဲ့ဖမ်းဆီးမိခဲ့ပြီးတဲ့နောက်ဖမ်းဆီးခဲ့တဲ့လုံခြုံရေးဝန်ထမ်းတွေကိုလည်းစုပေးတာမျိုးတွေလုပ်ခဲ့ပါတယ်။ဒါအပြင်မူရစ်စေဝါနဲ့ပတ်သက်တဲ့ဝန်ထမ်းဆိုရင်လည်းအရေးယူမှုတွေကိုပြင်းပြင်းထန်ထန်လုပ်ခဲ့တာပါ။ချင်းရိုင်နယ်စပ်မှာတော့မူရစ်စေဝါသမားတွေနဲ့ထိုင်းစစ်တပ်တို့ဟာမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ရှင
်။သောရရှင်များရှင်။ကမ္ဘာတဝန်းစီးရဲချမ်းသာကွာဟမှုချော့ချရေးကတိပေးထားတဲ့အတိုင်းကျိုးပန်းရမှာကမ္ဘာပေါ်ကနိုင်ငံပေါင်း158နိုင်ငံအနေနဲ့မြန်မာနိုင်ငံဟာအဆင့်138မှာရှိနေတဲ့အကြောင်းနိုင်ငံတကာပရဟိတအဖွဲ့ဖြစ်တဲ့ Oxfam ရဲ့စာတမ်းသစ်ကဖော်ပြထားပါတယ်။စီးရဲချမ်းသာကွာဟမှုမှာအဓိကကျတဲ့ကျမ်းမာရေးပညာရေးလူမှုရေးအတွက်သုံးစွဲမှုအခွန်စနစ်နဲ့အလုပ်သမားခွင့်ရေးတွေမှာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတိုင်းတာစစ်ဆေးထားတဲ့ညွှန်ကိမ်းမှာမြန်မာနိုင်ငံနောက်တန်းရောက်နေရတာဘာကြောင့်များပါလဲမြန်မာနိုင်ငံမှာစီးရဲချမ်းသာကွာဟမှုဘလောက်တောင်ကြီးမားနေပါသလဲဆိုတော့ကို VOA စနေနေ့ညတိုက်ရိုက်လေးလိုက်စစ်ဆေးမှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။စနေညတိုင်းရိုက်လေးလိုက်စီစဉ်မှာဝင်ရောက်ပြီးတော့ဆွေးနွေးလို့သူတွေအတန်လွင့်ကျင်ည9နာရီမတိုင်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့အသိပေးရပါတယ်ခင်ဗျာ။ကုရုမနခင်အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါ။အမေရိကန်အီဒီယန်အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလက်တန်းကတင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီနေ့မင်းတင်ပြမယ် EDM အတုံးက
Not
out of the woods.
ဖြစ်ပါတယ်။စာလုံးပေါင်းက not not ကမဟုတ်သဘောကိုပြတာ out out of off out of ကအပြင်ဘက်ကိုရောက်တာ the the woods woods ကတစ်တော်တွေဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့တစ်တော်တွေကနေမထွက်နိုင်သေးတာတစ်တော်ရဲ့အပြင်ကိုမရောက်သေးတာပေါ့တစ်တော်ဆိုတာကတော့ဒီညမှာအခဲအခဲဆူးညောက်ခလုတ်ပြဿနာတွေကိုရည်ညွှန်းတာဖြစ်ပါလေဒါကြောင့်နေစဉ်သုံးမှာ not out of the woods ကအခဲခဲတွေနဲ့ရင်ဆိုင်နေရတဲ့လူတဦးအနေနဲ့အခြေအနေအားနည်းနည်းကောင်းလာတယ်လို့ဆိုရပေမဲ့လုံးဝတော့အခက်ခဲတွေကနေမကျော်လွန်နိုင်သေးတာကိုဆလိုတာဖြစ်ပါတယ်။ဥပမာလူနာတူအသေးအံဖြစ်နေရကအသေးအန်ဒီရဲ့စိုးရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် not out of the woods လို့ရည်ညွှန်းပြောနိုင်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Our business is getting better.But we're not out of the woods yet.
ကျွန်တော်စီးပွားလုပ်ငန်းကနည်းနည်းတော့ကောင်းလာပြီလို့ဆိုရပေမဲ့လုံးဝတော့စိတ်မချရသေးပါဘူးဗျာလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Our business is getting better, but we're not out of the woods yet.
ဆိုရင်ရလောက်တဲ့အခြေအနေမှာမရှိတော့ပေမဲ့လို့လေလုံးဝတော့စိတ်မချရသေးတဲ့အခြေအနေဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ။
Not out of the woods.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့ American Indian အသုံးသုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကျမကြီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာစွန့်ပစ်ခံရင်ခွင်မဲ့ကလေးငယ်တွေရဲ့ကလေးငယ်တွေနဲ့စွန့်ပစ်နိုင်တဲ့မိခင်တွေကိုစောင့်ရှောက်ပေးတဲ့ဒီဟာတွေဖွင့်ပြီးတော့ဆောင်ရွက်ပေးနေတယ်လို့ကျမကြီးပညာရှင်တွေကဆိုပါတယ်။ဘာကြောင့်လဲဆိုတော့အခုလိုဆောင်ရှောက်ပေးဖို့ကလည်းအရေးကြီးတာဖြစ်ပါတယ်။ဘာကြောင့်အဲ့လိုအရေးကြီးတာပါလဲ။ဒီဆောင်ရှောက်ရေးဒီဟာတွေကိုဘယ်လိုဆက်သွယ်နိုင်မှာလဲ။ဒီကြောင်းမြန်မာနိုင်ငံရည်ွယ်မဲ့ကလေးငယ်များချော့ချရေးနဲ့ကာကွယ်ဆောင်ရှောက်ရေးအသင်းအထွေထွေအတွင်းရေးမှုနဲ့တပ်ဖွဲ့မီးရအထူးကအငိမ့်စားပမောက္ခဒေါက်တာမြတ်တီတာကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားတာကိုနားဆင်ပါခင်ဗျာ။
โอเคตับฟาร์มရဲ့အထူးကိုဆရာဝန်ကြီးပါမောက္ခဒေါက်တာမြတ်တီတာခင်ဗျာကျွန်တော်တို့ဒီရင်ခွင်မဲ့ကလေးငယ်ရှော့ချရေးအတွက်ဒီစွန့်ပစ်တဲ့ကလေးငယ်တွေပေါ့နော်လဲပါသွားရေးအတွက်ကျွန်တော်တို့ဒီပြီးခဲ့တဲ့ခေါက်တွေတုန်းကတော့ဖြစ်ရခြင်းအကြောင်းရင်းတွေနဲ့ဒီရေပူရအခြေအနေနောက်မလိုချင်တဲ့ကိုယ်ကိုမရဖို့အတွက်ပေါ့နော်တားဆက်ချာနီအသေးစိတ်တွေကိုကျွန်တော်တို့ပြောပြီးတဲ့နောက်မှာဒီတစ်ခေါက်တော့ဆရာမကြီးစွန့်ပစ်ခံရပြီးသားကလေးငယ်တွေကိုပြည့်စုံစောင့်ရှောက်ရင်းနဲ့ဒီစွန့်ပစ်နိုင်ခြေရှိတဲ့မိခင်တွေစောင့်ရှောက်ရင်းနဲ့ပတ်သက်ပြီးတော့အဓိကပြောမှာပါဆရာမကြီးအဲ့ဒီတော့ဒီစွန့်ပစ်ပြီးသားကလေးငယ်ပြည့်စုံစောင့်ရှောက်ရင်းနဲ့ပတ်သက်ပြီးတော့ဆက်ရှင်းပြပေးပါလားဆရာမ
ဒီတရားလုပ်ငန်းရှင်ကတော့ကျွန်တော်တို့ဒီစွန့်ပစ်သွားပြီးသွားပြီမတက်နိုင်တော့ဘူးအဲ့ဒီကလေးတွေကိုကျွန်တော်တို့ပြည့်စုံစောင့်ရှောက်ဖို့လိုပါတယ်သူတို့ရဲ့ကလေးတွေငယ်တွေရဲ့အခြေခံအခွင့်အရေးလေးရရှိပါတယ်အဲ့လေးရက်ကိုဒီအပြေကခံစားနိုင်ဘူးဒီတဲ့ကိုစွန့်ပစ်ပြီးတချို့ပြားကြီးကြီးစားပြီးမှရောက်နေတယ်ဆောက်ရှောက်ပြီးတော့လေနော်လုံလောက်တဲ့ဆောက်ရှောက်မှုရရတဲ့ကြောင့်ဒီအခွင့်အရေးတွေဆင်းရှင်းကြတယ်ဗျအဲ့အခွင့်အရေးကရှင်းတမ်းပိုင်းချက်ဒီကလေးလေးအားလုံးကမွေးရင်ရှင်းတမ်းပိုင်းချက်ရှိရမယ်ဆွန့်ရတူတဲ့ပိုင်းချက်ရှိရမယ်ဆောက်ရှောက်ခံပိုင်းချက်ရှိရမယ်နောက်ဒီပိုင်းပိုင်းနဲ့မှပါဝင်ပိုင်းချက်ရှိရဒီအခွင့်အရေးလေးရက်စလုံးအကြည့်ဝါရရအောင်ဒီမှာဆောက်ရှောက်ပေးလို့ရပါတယ်။အခုခါမှာမြန်မာနိုင်ငံမှာဒီကလေးတွေဆောက်ရှောက်ရေးကြီးတာရရအရင်တော့6လောက်ကလေးတွေလက်မှတ်မှာအစီရင်ပါလေဆောက်ရှောက်ပါလေ။ဒါပေမဲ့အခုနောက်ပိုင်းကျတော့စီရင်မှာမဆုံးဖြစ်တဲ့လမ်းလေးမှာဆုံးဖြစ်တယ်။တခြားပုံကြောင်းတွေစဟိုက်တာကြီးတာတွေမှာဆုံးဖြစ်တဲ့အခါကျတော့ဒီအစိုးရကြီးဟာမှာလေရင်းချင်းစာအနည်းစပြီးတော့စတင်လက်ခံနေပြီဖြစ်ပါတယ်။အဲ့ရင်းချင်းစာအနည်း6လောက်ကလေးတွေလက်ခံတဲ့ကြီးတာတွေကိုလေဒီတော့မန္တလေးနဲ့တခြားလူအပ်တဲ့နေရာတွေမှာထူထောင်မှုပြည့်လည်စီစဉ်နေပြီဖြစ်ပါတယ်။
ဟုတ်ကဲ့ဆရာမကြီးအဲ့တော့အခုလိုဒီရင်ခွင်မဲ့ကလေးတွေကိုဒီစောင့်ရှောက်ရေးလုပ်ပြီးတဲ့နောက်ပိုင်းမှာနောက်ထပ်ရော
နောက်တတိယလုပ်ငန်းရှင်ကတော့စွန့်ပစ်နိုင်ခြေရှိတဲ့မိခင်များစွန့်ပစ်နိုင်ခြေရှိတဲ့မိခင်များစင်ကြမာတာတွေပါဒီကိုယ်ရည်မိခင်တွေဒီကိုယ်ရည်မိခင်တွေကလည်းသူတို့ရဲ့ဘဝမှာပေါ့လေ လေမိုင်းဆိုင်ရာအကြံဖက်ခံရလေလားလေမိုင်းဆိုင်ရာလူငယ်လက်ရှားချင်းခံရလေလားနော်ကိုဝင်ရှိလာတဲ့အခါမှာဒီမျိုးသားတာဝန်ရှိခြင်းမရှိတဲ့အခါမှာသူတို့ကဒီဝင်နဲ့ကြံရက်တတ်ပါတယ်နောက်တော့အဖြစ်ကျမတို့တိုင်းပြည်မှာဒါကိုသူတို့ကရှင်းချကြပါတယ်မျိုးရမျိုးစုံမျိုးမအရင်းချတာအချက်ခွဲလေးဆိုပြီးတော့ကျေးဇူးရရင်နဲ့ပြန်ဆင်ထုတ်ပြီးအဲ့ဒီလိုတငယ်ချင်းအပေါင်းအသင်းတွေကလည်းရှင်းချတယ်ကြေးရတယ်ပြည်စုံမှာပြက်လက်နေတယ်တကယ်တော့ဒီလိုဖြစ်နေပြီလေမင်းကလေးမှမတို့ချင်ပါဘူးပြတော့လေသူတို့မှကျမ်းမာရေးကျမ်းမာရေးကျမ်းမာရေးအသိပညာမဲပါတဲ့အကြောင်းကိုလို့ဒီလိုမျိုးမတိလိုက်တဲ့ခွင့်ရသွားတာမျိုးဖြစ်ပြီးတော့ဘဝမှာအခက်ကျေးရင်းဆိုင်ရခြင်းဖြစ်ပါတယ်ကျမ်းမာဒီမင်းကလေးကိုအဲ့ဆုံးဖြတ်နေတဲ့ကပြင့်ပြင်းနေတဲ့ဆားစမလေးကတန်တဲ့မိသားစုကြီးမျိုးကိုမနိုင်ရအတိုင်းဝိုင်းတွေကတက်တယ်ဆိုပြီးလိုပါတယ်သူတို့ကိုပြန်ပြီးစိတ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာအထောက်အကူတွေပေးရမယ်။ကလေးမျိုးဖွားဖို့ရောမျိုးပြီးပြန်ပြန်ခံနိုင်လို့ကလေးကိုမဆွေးကြည့်ဖို့ကိုယ်ရင်မှာပဲထားဖို့ဆိုတာလေကျွန်တော်ကအားပေးလို့ပြပါရစေ။အဲ့တော့ကျမတို့အခုဒီလိုယူမိရင်ဆောင်ရှောက်ရေးရေးဟာရတာဖွင့်ပြီးဆောင်ရှောက်ပေးနေပါသေး။အဲ့လိုဆောင်ရှောက်ပေးခြင်းအပြင်ပြီးခဲ့တဲ့နှစ်အတွင်းမှာဆိုလို့ရှိရင်ဒီလားတစ်ခု98ယောက်လာမျိုးပါလေ။အဲ့ဒီကကျွန်တော်တို့ကဆုံးပြစ်မယ်ဆိုပြီးလာတာပါပဲ။ဒါပေမဲ့သူတို့ကိုကျွန်တော်ကဆောင်ရှောက်မှုပေးတယ်ပြီးပြီးတော့55ရက်အထိကလေးမျိုးတိုက်ရမယ်။ဇာနာတော့ဆောင်ဆောင်မပြီးမယ်။55ရက်အထိမျိုးတိုက်ပါဆိုမျိုးတိုက်လိုက်တဲ့အခါမှာသူတို့တိုင်ရစဉ်လေးတွေ့သွားတဲ့အခါမှာမစွန့်ပြစ်တော့ပါဘူး။မစွန့်ပြစ်တော့ဘဲနဲ့63ခိုင်နှုန်းလောက်ကမအီစီပြန်ပါသွားပါတယ်။အဲ့တော့အဲ့ဒီမိခင်လေးတွေသူတို့ရဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာပြန်လဲတက်မှတ်လာဘူး။နောက်ကလုပ်ငန်းကဏ္ဍနေတဲ့လုပ်ကဏ္ဍလေးရက်တည်နေလို့တက်ပြီးလေကျမတို့ကဒီချင်း training လေးပြီးတယ်လုပ်ငန်းချပြပြီးတာလေးတွေလုပ်ပြီးချင်းအားဖြင့်အတူတူပွားအောင်ပြန်လဲတက်မှတ်လာအောင်ဝင်ကူညီပေးတဲ့လုပ်ငန်းစဉ်ပါ
ဟုတ်ကဲ့ဆရာမအဲ့တော့အဓိကဒီရင်ကုန်မဲ့ကလေးတွေစောင့်ရှောက်မဲ့ဂေဟာနဲ့နောက်ဒီရင်ကုန်မဲ့ကလေးတွေကိုစွန့်ပြစ်ဖို့အလားအလာရှိတဲ့တကူရင်မိခင်တွေကိုစောင့်ရှောက်ပေးတဲ့ဂေဟာတွေကိုဆက်သွယ်ဖို့အတွက်ဘယ်လိုဆက်သွယ်နိုင်မလဲဆရာမ
အခုကျမတို့ဒီရင်ကုန်မဲ့ကလေးငယ်များဆွေးချရေးပါဝင်စောင့်ရှောက်ရေးအတင်းတွေကိုပြည်နယ်နဲ့တိုင်းဆင်ရော KI မြို့နယ်အဆင့်တွေဒီအခုလိုက်ဖွဲ့နေပါတယ်အဲ့ဒီအတင်းမှာဒီဥက္ကဋ္ဌကြီးအတွင်းမှုကြီးဒီအခွင့်အဝင်ဒီအကုန်ဒီ PC member စီအကုန်လုံးဒီ PD လူစုမြန်မာမျိုးဖတ်ဒါဟိတအဖွဲ့ကြီးကိုကောင်းဆောင်စီပြီးတော့ဖွဲ့စည်းနေပါတယ်เนาะကျမတို့ဒီအစုဘအဖွဲ့ရနေသူတို့လိုအပ်တာတွေအကုန်ဖြည့်ဆည်းပေးပါတယ်အဲ့တော့အဲ့ဒီအခွင့်အစည်းတွေဖွဲ့စည်းပြီးတဲ့အခါမှာ networking ရပါတဲ့အခါမှာဆိုလို့ရှိရင်ရက်ွက်ထဲမှာအဖြစ်ဘယ်သူကအဖြစ်ဆွန့်ပြစ်ရှိနေရရက်ွက်ထဲမှာခလေးတယောက်ဆွန့်ပြစ်ထားလို့ဆိုဒီ networking နဲ့ကျမတို့ကဆက်ဆက်ပြီးတော့လုပ်နေပါတယ်အဲ့တော့အစိုးရဘက်ကတော့လူဝင်နာဦးစီးဌာနမှာဒီကြေဟာလေးရှိပါတယ်အဲတော့လူဝင်နာဦးစီးဌာနရဲ့ခုနတော့ကကျွန်တော်မဲ့ကလေးငယ်များဆွေးဆာရေးစာဝတ်ဆောင်ဆောင်ရေးအတွင်းအဖွဲ့ဝင်တွေပြီးတော့ဟိုအဖွဲ့မှာလေသရဟိတအတွင်းအကြီးကြီးရဲ့ခေါင်းဆောင်ကြီးပါပါတယ်အဲ့ဒီအဖွဲ့ကြီးရဲ့ချိတ်ဆက်ပြီးတော့ဆွေးဆဲရမယ့် network ကြီးကိုပြီးထားပါတယ်ဖုန်းနံပါတ်ကြီးအဓိကတော့လူဝင်နာကိုတာမီဆက်ရမယ်ဒေဗယ်လိုက်မှာမြို့နယ်တိုင်းမှာဒီလိုမျိုးခွဲကြည့်လို့ရှိသေးတယ်။အဲ့လိုတမ်းမချိစေရင်ကျမတို့ရအချင်းဒီကလေးတွေကိုဆောင်ရှောက်ဖို့ဆောင်ရွက်မှာဖြစ်ပါတယ်။အခုဝေကျမတို့လက်ပုတ်တာမှာအမီရောဖီရောဆွေးကြည့်ချပြီးပါပြီ။ကလေး6ယောက်ကျန်နေတယ်ရင်းနှီးမဲ့ပါတယ်။အဲ့မှာနာသာလေးလည်းပါတယ်။အဲ့လာပါလေးအဲ့6ယောက်ဆိုရင်လူမှုဝန်ထမ်းတွေပါပြီးတော့ဒီလာပြီးတော့ကျမတို့ဒီဆောင်ရှောက်ရေးကြီးအားမှာထားမယ်။ဆောင်ရှောက်ဖို့ရှိပါတယ်။အဲ့လိုမျိုး networking နဲ့အချင်းနဲ့တူညီဆောင်ရှောက်ပြီးဖို့အတွက်ပီတီလူလူကနေပြီးတော့ဥဆောင်လုပ်နေတာအောင်မြင်ပါပါ။ဒီလိုဆိုရင်ပီတီလူလူကြာဖြစ်နေတဲ့ပြဿနာကို central အဖွဲ့ကြီးကပြီးမသိနိုင်ပါဘူး
။ဟုတ်ကဲ့ဆရာမ။အဲ့တော့ဒီရင်ခွင်မဲ့ကလေးငယ်စောင့်ရှောက်ရေးရှော့ချရေးတွေကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့အချက်တွေရော
။အဲတခြားအရေးကြီးတဲ့အချက်ကတော့အမှားလေးပြောပြပါရစေ။အတန်းကြီးညီငယ်တရားဝေလို့ပါရစေ။ပြည်တွင်းစစ်တီဖြစ်နေတဲ့အခါမှာလည်းဒီလိုမျိုးဖြစ်ကြတယ်။နောက်ဒီရစီပါပြဿနာပေါ့။အမေအဖေနှစ်ယောက်လုံးဒီရစီကဆွေးပြီးတော့ဒီလိုမျိုးရောင်းကားတွေဆွတ်ကြည့်တဲ့သူရဲ့ပြဿနာတွေရတယ်တချို့တချို့တော့ဖြစ်တာသူတို့ဖြင့်ရှမ်းရှိအဲဒီဇာတိတာတွေမှာဖြစ်နေကြပါတယ်နောက်ပြီးတော့သူကုန်ပြီးတဲ့ကိစ္စအကျံဖက်တဲ့ကိစ္စဒါတွေရလေပဲဆွတ်ကြည့်ကလေးတွေများဖြစ်ရတယ်အကြောင်းရင်းတွေမှာပါတဲ့ကြောင့်ဒီကိစ္စတွေလေဖြစ်ပြီးတော့ဆောင်ရွက်ပုံမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာမ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုအလှည့်ပေးအောင်ပါ BNI အဖွဲ့ဝင်နေကြာဒေသသတင်းတောက်တွေစုစည်းတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
က်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရာယီရက်ဆိုင်ထားတဲ့ကလေးဖလမ်ဟာခါလမ်းမကြီးတိုးချက်ပြင်စီရေးစီမံကိန်းကိုပြန်ဆဖို့ချင်းပြည်နယ်အစိုးရအဖွဲ့နဲ့ကမ္ဘာ့ဘဏ်တို့တွဲဆုံဆွေးနွေးပြီးဒီစီမံကိန်းအတွက်ပြည်အောင်စုအစိုးရကနေတဆင့်ဒေါ်လာ 66.8 သန်းချင်းငွေပေးမှာဖြစ်ပါတယ်နိုင်ငံတော်အလံအပ်ဥပဒေပုံမှန် 16 နဲ့ဆွဲချက်တင်ဖို့ချုပ်ရမန်ယူထားတဲ့မြောက်ဦးဒေသခံလူငယ်၈ဦးကိုမြောက်ဦးမြို့နယ်တရားရုံးကနေအာမခံနဲ့လွတ်ပေးလိုက်တယ်ဆိုတာနဲ့နိုင်ငံတော်အတိုင်းအမြံပုတ်ကိုတက်မတော်ကားဝေးကြီးဦးစီးချုံနဲ့ NCA လက်မှတ်ရေးထိုးထားတဲ့တန်တာလက်နက်ကင်ခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲကျင်းပမယ့်ရက်ကိုပြည်လဲညှိနှိုင်းဖို့ KNU ကတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။စကိုင်းတိုင်းဒေသကြီးကလေးမျိုးကနေချင်းပြည်နယ်ဟာခါမျိုးအထိဆက်တွယ်ထားတဲ့ကလေးဖလန်ဟာခါလမ်းမကြီးအစ်စ်မြင့်တင်ဆောက်ရွက်ရေးစီမံကိန်းနဲ့ပတ်သက်ပြီးကပ္ပပံကတာဝန်ရှိသူတွေကအောက်တိုဘာလ9ရက်နေ့ကချင်းပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ကြပါတယ်။ကလေးဖလန်ဟာခါလမ်းမကြီးအစ်စ်မြင့်တင်ဖို့ကပ္ပပံကနေအမေရိကန်ဒေါ်လာ 66.8 တန်းကိုချင်းပြည်နယ်အစိုးရထံထုတ်ချိန်မှာဖြစ်ပြီးအဲ့ဒီအတွက်လာရောက်ဆွေးနွေးတာဖြစ်တယ်လို့ချင်းပြည်နယ်လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးရွှေထီအိုကပြောပါရယ်အစကနဦးပိုင်းမှာတော့2019ခုနှစ်အောက်တိုဘာလကနေလုပ်ငန်းစတင်ဆောင်ရွက်မယ်လို့ပြောဆိုခဲ့ပေမဲ့ဒီဇိုင်းနီးပညာကျွမ်းကျင်မှုပိုင်းနဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုအခြေအနေလေ့လာနေဆဲဖြစ်တဲ့အတွက်ပယ်ချိန်စတင်နိုင်မယ်ဆိုတာကပ္ပပံကမပြောနိုင်သေးဘူးလို့ဝန်ကြီးကပြောပါရယ်
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တရားရုံးမှာနိုင်ငံတော်အလံအဲ့ဥပဒေပုံမှန်16နဲ့ဆွဲချက်တင်ဖို့ချုပ်ရမန်ယူထားတဲ့ဒေသခံလူငယ်10ဦးကိုမြို့နယ်တရားလူကြီးကသူတို့ကိုဆွဲချက်တင်ဖို့တင်မသိဆိုတဲ့အကြံပြုတဲ့အတွက်အင်ကာနေ့နေ့လယ်ပိုင်းမှာအာမခံနဲ့လှုပ်ပေးလိုက်ပါတယ်သူတို့ကိုတယောက်ကြံ့ငွေ9သိန်းစီအာမခံနဲ့လှုပ်ပေးခဲ့တာဖြစ်တယ်လို့တရားရုံးကိုတွားရောက်ခဲ့တဲ့မြောက်ဦးမြို့ခံသူကပြောပါတယ်အခုလူမြောက်လာသူ10ဦးကတော့စက်တင်ဘာလ24ရက်နေ့ကထောင်သာရှိလစီချမှတ်ခံရပေမဲ့ချုပ်ရက်ကိုခံစား꿰ရတဲ့အတွက်အဲ့ဒီနေ့မှာပဲတရားရုံးကလှုပ်ပေးခဲ့ပြီမဲ့လေစစ်တွေထောင်ကထွက်မှာရဲတပ်ဖွဲ့တွေကသူတို့ကိုပြန်လည်ဖမ်းဆီးပြီးမြောက်ဦးရဲစခန်းကိုပို့ဆောင်ခံရသူတွေဖြစ်ပါတယ်သူတို့ရှိဦးဟာလွန်ခဲ့တဲ့ဇန်နဝါရီလက223နှစ်မြောက်ရခိုင်ပြည်အချုပ်ချာအာဏာကျဆုံးတဲ့နေ့ဝန်ထမ်းချင်းထိမှခန်းနာကိုအာဏာပိုင်တွေတားဆီးရကနေမြို့နယ်ထွေထွေအုပ်ချုပ်ရေးမှုရုံးရှိမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုပြစ်စင်မှာတနတ်တန်ရတဲ့နဲ့ဖမ်းဆီးခံခဲ့ရတဲ့သူတွေဖြစ်ပါတယ်
ကွယ်လွန်နိုမိုမျိုးရာခေါင်းဆောင်ကြီးနိုင်ငွေသိန်းအသက်96နှစ်ရဲ့ကျင်းကျန်တဲ့အယိုးပြအိုးကိုပေါင်မြို့မှာရှိတဲ့ကွယ်လွန်နိုမွန်ခေါင်းဆောင်နိုင်ထွန်းသိန်းနဲ့နိုင်သိန်းမောင်တို့ရဲ့အုတ်ကူအနီးမှာမြုပ်နှံဖို့အတွက်စီစဉ်နေပါတယ်မွန်အမျိုးရာခေါင်းဆောင်နိုင်ငွေသိန်းဟာအော်တိုဘားလပထမပတ်မှာကွယ်လွန်ခဲ့တာဖြစ်ပြီးအော်တိုဘားလ6ရက်နေ့ကရန်ကုန်မြို့ရေဝဲတုတ်တမ်းမှာစာပနအခမ်းအနားကျင်းပခဲ့ပါတယ်။စာပနအခမ်းအနားမှာဝါရင်နိုင်ငံရေးသမားတွေအစိုးရဖွဲ့ဝင်တွေလွတ်တော်ကိုယ်စားလှယ်တွေတိုင်းနာခေါင်းဆောင်တွေမွန်နိုင်ငံရေးပါတီတွေမွန်တိုင်းနာတွေနဲ့ကြံရည်သူမိသားစုတွေတက်ရောက်ခဲ့ကြပါတယ်
။ရက်ပေါင်း50ကျော်ကြာတန်းပလောင်တီအန်နယ်လီတပ်ခံတွေဖမ်းဆီးထားတဲ့ရှမ်းပြည်မြောက်ပိုင်းနန်းခမ်းမြို့ဒေသခံနောင်မိုးဟွန်ပြန်လည်လွတ်မြောက်ရေးအတွက်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ခေါင်းဆောင်ကြီးတွေဂျာဝင်စီစဉ်ပေးမှုနဲ့နန်းခမ်းမြို့ခံလူငယ်ကိုယ်စားလှယ်၄ဦးတို့ဟာတန်းပလောင်တပ်ဖွဲ့နဲ့တွေ့ဆုံဆွေးနွေးခဲ့ရခဲ့ပြီးနောင်မိုးဟွန်ကိုပြန်လည်လွှတ်ပေးမယ်လို့တန်းဖွဲ့ကပြောဆိုလိုက်ပါတယ်။အောက်တိုဘာလ10ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆွေးနွေးမှုပြီးနောင်မိုးဟွန်ကိုပြန်လည်လွတ်မြောက်ပေးမှာဖြစ်တဲ့အကြောင်းတန်းတပ်ဖွဲ့နန်းခမ်းလူငယ်ကိုယ်စားလှယ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့လက်မှတ်ရေးသူးထားတဲ့ကြေညာချက်တစ်စောင်ကိုပါ FENCC ဘက်ကထုတ်ပြန်လိုက်ပါတယ်။ပဲနေပရက်မှာနမ်မဟုံကိုမိပစီပြန်လှုပ်ပေးမလဲဆိုတာကိုတော့အဲ့ဒီကြေညာချက်မှာမပါဆက်ပါဘူးနမ်မဟုံကိုပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကတန်းတပ်ဖွဲ့ဝင်5ဦးကနေအိမ်မှာဝင်ရောက်ဖမ်းဆီးခဲ့ပါတယ်2019ခုနှစ်ကနမ်မဟုံတို့အိမ်ကိုကြက်ငွေ73သိန်းအခုဝင်ကောက်ပြေးပြန်လမ်းမှာအစိုးရစစ်တပ်ကနေတိုက်ခိုက်ခဲ့တဲ့ပေါ်နမ်မဟုံကနေသတင်းပေးတဲ့ကြောင့်ဆိုပြီးဝင်ရောက်ဖမ်းဆီးခဲ့တာလည်းဖြစ်ပါတယ
်ဖအံမြို့နယ်အတွင်းမှာရှိတဲ့တန်လွင်မြစ်ကပားဟာယခုနှစ်ကဘာပြိုကျမှုပုံများလာတယ်လို့ကရင်ပြည်နယ်ရေအရင်မြင့်နယ်မြစ်ချောင်းဖွံ့ဖြိုးတိုးတဲ့ရေဦးစီးဌာနရုံးကပြောပါတယ်တန်လွင်မြစ်ကဘာပြိုကျလာခြင်းဟာမြစ်အတွင်းစီးမဲ့ကမ်းမဲ့တရားမဝင်တဲကြောက်ထုတ်ယူတဲ့အကြောင်းရင်းတစ်ခုအပါအဝင်ဖြစ်တယ်လို့လည်းကရင်ပြည်နယ်ရေအရင်မြင့်ဦးစီးဌာနရုံးကညွှန်ကြားရေးမှူးဦးသိန်းလင်းကဆိုပါတယ်မြစ်ကဘာပြိုကျမှုကြောင့်ဗအံမြို့နယ်တန်လွင်မြစ်ကဘာနားမှာရှိတဲ့တဒနအဆောက်ဦးတောင်တူစိုက်ပျိုးရေးမြေနေရာနဲ့နေအိမ်တချို့ထိခိုက်တယ်လို့အန်ဒီရရှိလာလို့နေရာပြောင်းရွှေ့နေရတာလည်းရှိနေပါတယ်
တည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်း NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်ခေါင်းဆောင်တို့ရဲ့ပထမဆုံးထိပ်သီးဆွေးနွေးပွဲကျင်းပမယ့်ရက်ကိုပြန်လည်ညှိနှိုင်းလိုတယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နှစ်ဖက်အဖွဲ့တွေအနေနဲ့ NCA အတိတ်ပဲဖွင့်ဆိုမှုကွဲလွဲတဲ့အယူဆတွေထပ်မံညှိနှိုင်းဖို့လိုအပ်နေသေးတယ်လို့ KNU ဘက်ကပြောပါတယ်။မိကလျာမွန်ကစူးစီးတင်ဆက်ထားပါတယ်ရှင်
။အခုလိုထိုက်တီစီဝေးဖြစ်မြောက်ဖို့နှစ်ဖက်စလုံးကဆန္ဒရှိတာကိုကြိုဆိုလိုက်ပြီးကြိုတင်ပြင်ဆင်မှုတွေလုပ်ဖို့လိုအပ်သေးတဲ့အတွက်ကျင်းပမယ့်ရဲ့ညှိနှိုင်းဖို့လိုသေးတယ်လို့လည်းခရီးအမျိုးသားစီယုံ KNU ထွေထွေသွေးရင်မှုဘဒိုစောတာတူမှုကအခုလိုပြောပါတယ်။
ထိပ်သီးခေါင်းဆောင်တွေပါဝင်ပြီးဆွေးနွေးမှာဖြစ်တဲ့အကြောင်းကျွန်တော်တို့ခေါင်းဆောင်များအားလုံးကနေပြီးတော့အတူညီတဲ့သဘောထားရှိတာကတော့တည်ဆုမှုတွေကိုဖြည့်ရှင်းနိုင်မှုတွေလိုအပ်တဲ့ပြင်ဆင်မှုတွေပြည့်ပြည့်ဝလုပ်ဖို့လိုအပ်တယ်ဆိုတဲ့အခြေခံကြောင့်ကျွန်တော်တို့ဒီ15ရက်နေ့မှာပြုလုပ်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ဆက်ဆံရကျွန်တော်တို့အဖွဲ့အစည်းတွေနဲ့ပြန်လည်ညှိနှိုင်းသွားမှာဖြစ်တယ်
။ NCA လက်မှတ်ထိုးဆက်ဖွဲ့တွေကကိုယ်ဖွဲ့ဟာထိပ်သီးဆွေးနွေးပွဲကိုအောက်တိုဘာလ15ရက်မှာကျင်းပဖို့သဘောတူပေမဲ့လည်းအပိတအတိပြုနိုင်ဖို့ NCA လက်မှတ်ထိုးခေါင်းဆောင်တွေကထပ်မံတွဲဆုံညှိနှိုင်းသွားရမှာဖြစ်ပါတယ်။ထိုက်တီဆွေးနွေးခွဲကျင်းပဖို့အတွက်နှစ်ဖက်အဖွဲ့တွေအနေနဲ့ NCA ဒိဗ္ဗေဖွဲ့စုမှုကွဲလဲတဲ့ယူဆတွေထပ်မံညှိနှိုင်းဖို့လိုသေးတယ်လို့လည်းဘဒိုဇောတာတူမှုကဆက်ပြောပါတယ်
။ဒီမခွဲထွက်ရဆိုတဲ့ကိစ္စတွေက NCA ထဲမှာမပါဘူး။နောက်ပြီးတော့ကျွန်တော်တို့ဒီခုသောတတ်မတော်ကိုလက်ခံရမယ်ဆိုတဲ့အခြေခံမျိုးတွေ NCA ထဲမှာမပါဘူး။အဲတော့ NCA ကောင်တွေပေါ်တဲ့နေရာမှာဆိုရင် NCA အထဲမှာရှိတဲ့ဆက်လက်ပြီးညှိနှိုင်းဆွေးနွေးရလိုအပ်တဲ့တပ်ပိုင်းဆိုင်ရာကိစ္စဆွေးနွေးရေးကိစ္စတွေတော့လည်းကောင်းNCA ရဲ့အဓိပ္ပာယ်ဖွင့်ဆိုမှုဆိုင်ရာမတူညီတဲ့အချက်တွေကိုတော့လကောင်းဂျားကာလဆိုင်ရာမတူညီတဲ့အချက်ကိုတော့လကောင်းနိုင်ငံရေးဆွေးနွေးပွဲဆိုင်ရာကိစ္စတော့ကွဲလွဲတဲ့အယူဆတွေကိုတော့လကောင်းဒါတွေကဆက်ပြီးတည်ဆို့နေတဲ့အိစရတွေဖြစ်တယ်အဲ့တော့ကြောင့်အဲ့ဒါလိုညှိနှိုင်းဖြည့်ရှင်းနိုင်မှုတွေချုပ်တင်ပြင်ဆင်မှုတွေအများကြီးလုပ်ဖို့လိုအပ်ပါတယ
်သို့ပေမဲ့ထိုက်တီဆွေးနွေးပွဲကျင်းပမယ့်ရက်ကိုပြန်လည်ညှိနှိုင်းလို့တဲ့ KNU ထုတ်ပြန်ချက်အပေါ်ဆိုရဘက်ကသစုံတရားတုံ့ပြန်ပြောဆိုတာမကြားသိရသေးပါဘူးထိုက်တီဆွေးနွေးပွဲကိုမွန်ပြည်တစ်ပါတီကိုစားတက်ရောက်မယ်တို့ဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပါတယ
်ဒီဒီမိုကရေစီစနစ်အတွက်အမှတ်ခံချက်ရှိဖို့တိုင်းရင်းသားတွေအတွက်လည်းအမှတ်ခံချက်ရှိဖို့အဲ့ဒီပုံစံမျိုးကိုကျွန်တော်တို့စဉ်းစားပြီးတော့မအားလုံးလက်ခံနိုင်တဲ့မှုတစ်ခုကိုကျွန်တော်တို့ကတော့ပြုပြင်ရမယ်လိုအပ်တယ်လို့ကျွန်တော်မြင်တယ်အဲ့ဒါမျိုးကိုကျွန်တော်တို့ကခိုက်ခိုက်မမမချတ်မှတ်နိုင်ဘူးဆိုရင်ကျွန်တော်တို့နိုင်ငံရေးရဘူးဘယ်လောက်ပဲကြာချာလုံချူရေးရဒါနိုင်ငံရေးကိုအကောက်ွယ်မပေးနိုင်ရင်เนาะဒါကတော့အချိန်မီပျက်စီးသွားနိုင်တယ်လို့ကျွန်တော်မြင်တယ
် NCA လက်မှတ်ရေးထိုးတဲ့၃နှစ်ပြည့်ထိမ့်မှတ်တဲ့အတူ၅ရက်ကြာထိုက်တီဆွေးနွေးပွဲမှာဆုံးဖြတ်ပေးနိုင်တဲ့ထိုက်တီခေါင်းဆောင်တွေပါဝင်တက်ရောက်ကြမှာဖြစ်တဲ့အတွက်ပိတ်ဆို့နေတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းနိုင်မယ်အခြေခံမူတွေရရှိနိုင်မလားဆိုတာစောင့်ကြည့်သွားရမှာဖြစ်ပါတယ်ရှင်
ဆက်ပြီးတော့အသက်96နှစ်အရွယ်ရှိတဲ့မွန်ဝါရဲ့နိုင်ငံရေးခေါင်းဆောင်နိုင်ငွေသိန်းဟာလူကြီးယောဂာနဲ့အောက်တိုဘာလ2ရက်နေ့က၎င်းရဲ့နေအိမ်မှာကွယ်လွန်သွားခဲ့ပါတယ်။နိုင်ငွေသိန်းရဲ့တမိုင်းတစ်လျှောက်မှာမိမိရဲ့အမျိုးသားရေးတစ်ခုလည်းမဟုတ်ဘဲနဲ့ဒီမိုကရေစီရေးတိုက်ပွဲအခမ်းကဏ္ဍတွေမှာဒီဇိုင်းမမတ်လှုပ်ဆောင်လာခဲ့သူတဦးလည်းဖြစ်ပါတယ်။မိရင်စနိုင်းကနေစုစည်းတင်ဆက်ထားပါတယ်။
နိုင်ငံတိုင်းဟာဖက်ဒရယ်ရေးနဲ့ပတ်သက်ရင်နောက်ဆုံးထွက်သက်သည့်တိုက်ပွဲဝင်ခဲ့တဲ့ကောင်းဆောင်တူဖြစ်တယ်လို့နိုင်ငံတိုင်းနဲ့အနီးကနေခဲ့တဲ့သူကိုဆိုင်ထွန်းအေးကပြောပါတယ
်အထူးသဖြင့်အဖိုးကတော့ဖက်ဒရယ်နဲ့ပတ်သက်ရင်လုံးဝခန္ဓာကိုယ်ဝင်ချတဲ့အခြေအနေကိုတိုက်ပွဲဝင်သွားတဲ့ကောင်းဆောင်တစ်ယောက်ဖြစ်ပါတယ်ဒီပေါင်းသူဝေးခံနိုင်မဲ့တင်ဆိုရတဲ့နိုင်ငံတိုင်းတို့ပုံကိုလည်းမရှိတော့ပါဘူးအထူးသဖြင့်ကျွန်တော်တို့နိုင်ငံတိုင်းတို့ချီးကျူးရဆိုတာတိုင်းသားတွေကတကြံလဲလို့ထွက်တယ်စုစည်းချက်တစ်ခုလေးကိုရအောင်ကြိုးစားတယ်တိုင်းသားတွေရဲ့ညီညီလေးစစ်မှန်တော့ဖက်ဒရယ်ပေါ်ပေါက်ရေးဆိုတဲ့ဒီအချက်နဲ့လှုပ်ရှားခဲ့တဲ့နိုင်ငံတိုင်းမရှိခြင်းဟာကျွန်တော်တိုင်းသားတွေအားလုံးရဲ့ညီညီလေးအင်အားစုကိုဖြိုခွဲလိုက်တယ်လို့ခံစားလိုက်ရပါတယ်အင်တာမဆုံးကျမှုဖြစ်ပါတယ်လို့
နိုင်ငံတိုင်းဟာကျောင်းသားဘဝကလေးကမြန်မာလွတ်လပ်ရေးအတွက်နိုင်ငံရေးလောကထဲဝင်ရောက်ခဲ့ပြီးနောက်ပိုင်းမှာမွန်နိုင်ငံရေးလောကထဲကိုခြေဆောင်ပြည့်ဝင်ရောက်ခဲ့သူဖြစ်တယ်လို့နိုင်ငံတိုင်းစီမှာလက်ပွန်တတိနိုင်ငံရေးလက်လာခဲ့ဖူးသူမင်းမဲနွယ်ကပြောပါတယ်
နိုင်ငံရေးလောကထဲမှာတောက်လျှောက်လုပ်လာတဲ့သူတို့ပါတီကကတဲ့ခံပြီးသွားတော့ဟာအဲ့ဒီဖြစ်တဲ့နေ့တည်းမှာလည်းသူထောင်ထပ်ပြရတယ်သူကထောင်မူပြီးဒီဖတ်ချီက6ချိန်တော့ရှိမှဖြစ်တယ်အဲ့ကနေပဲတစ်ခေတ်သာဒီပါတီကိုထောင်လို့သူကဆက်လုပ်ရှာတယ်
နိုင်ငံတိုင်းဟာတိုင်းနာလူမျိုးများတန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွေအတွက်တပ်ပေါ်ဝင်ခဲ့တဲ့တခြားမှာပြောရဆိုရခံရတဲ့အတွက်ထောင်ထဲမှာအနေများခဲ့ရသူဖြစ်တယ်လို့မွန်ပြည်နယ်ဆိုရဖွဲ့မှဝန်ကြီးတာဝန်ထမ်းဆောင်နေတဲ့မွန်တိုင်းနာဒေါက်တာမင်းကြီးဝင်းကပြောပါတယ်
ကောင်းလို့ပြည
ြောရဲတယ်အလုပ်ရဲတယ်ခံရဲတယ်အဲဒီတော့တဲ့မှာပဲညာ
နိုင်ငံတိုင်ဟာကရင်ပြည်နယ်ထောက်အံကျေးရွာစာတိဖြစ်ပြီး1923ခုနှစ်မတ်လ19ရက်နေ့ကအပနိုင်တာတွင်အောင်နဲ့အမိတော်ငွေတောင်တို့ကနေဖွားမြင်ခဲ့သူဖြစ်ပြီးအသက်15နှစ်အရွယ်ဖျားပေါ်အထက်တန်းကျောင်းသားဘဝကလေးကကျောင်းသားတပိတ်ကောင်းဆောင်အဖြစ်နဲ့နိုင်ငံရေးလှုပ်ရှားမှုမှာစတင်ပါဝင်ခဲ့ပါတယ်အသက်20နှစ်အရွယ်မှာဗမာလွတ်လပ်ရေးတပ်မတော် PIA ကိုဝင်ခဲ့ပြီးဒုတိယကမ္ဘာစစ်အပြီးမှာတော့ပြည်သူ့ရဲဘော်အဖွဲ့ကိုဝင်ခဲ့ပါတယ်မွန်ပြည်သူ့တပ်ဦးမှဗဟိုလုံးမှုဆောင်ကော်မတီအစီအစဉ်ဝန်ယူခဲ့ပြီး1989ခုနှစ်မှာမွန်အမျိုးသားဒီမိုကရေစီအဖွဲ့ MNDF ရဲ့ဒုတိယဥက္ကဋ္ဌတာဝန်နဲ့အမည်ပြောင်းလိုက်တဲ့မွန်ဒီမိုကရေစီပါတီမွန်အမျိုးသားပါတီမှပါတီဥက္ကဋ္ဌနေရာကိုဆက်လက်တာဝန်ယူခဲ့ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရည်ရည်ရဆိုင်ထားတဲ့ကလေးဖလန်ဟခါလက်မှတ်ကြီးတိုးချက်ပြင်ဆင်ရေးစီမံကိန်းကိုပြန်ဆဖို့ချင်းပြည်နယ်အစိုးရဖွဲ့နဲ့ကမ္ဘာ့ဘဏ်တို့တွေ့ဆုံဆွေးနွေးပြီးဒီစီမံကိန်းအတွက်ပြည်ထောင်စုအစိုးရကနေတဆင့်ဒေါ်လာ66.8 တန်းချင်းငွေပေးမှာဖြစ်ပါတယ်နိုင်ငံတော်အလံအဲ့ဥပဒေပုံမှန် 16 နဲ့ဆွဲချက်တင်ဖို့ချုပ်ယမန်ယူထားတဲ့မြတ်ဦးဒေသခံလူငယ်၈ဦးကိုမြတ်ဦးမြို့နယ်တရားရုံးကနေအာမခံနဲ့လွတ်ပေးလိုက်ပါတယ်
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်သွားပါမယ်။ VOA American တန်ကနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့7နာရီကနေ9နာရီအထိရိုင်းဒိုမီတာ16 19နဲ့24ရက်ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ VOA ရဲ့တောက်ကြနေမနက်ခင်းစီစဉ်နေဆက်လက်နားဆင်နေရတာပါအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းနိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ဖလော်ရီဒါပြည်နယ်ကိုအပြည့်နဲ့မွန်တိုင်းတစ်ခုအဖြစ်ဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းမွန်တိုင်းဟာအင်အားပျော့လာနေပြီးအပူပိုင်းမွန်တိုင်းအဖြစ်နဲ့အမေရိကန်ပြည်ထောင်စုအရှေ့ပိုင်းဒေသတွေကပြည်နယ်အတော်များများမှာကြာသာပတိနေ့ကမိုးသည်ထန်စွာရာသွန်းနေပါတယ်။မွန်တိုင်းကြောင့်အခုချိန်အထိသေဆုံးသူဟာ6ယောက်ရှိသွားပြီဖြစ်ပါတယ်။အမေရိကန်အာကာသယာဉ်မှူးတဦးနဲ့ရုရှားအာကာသယာဉ်မှူးတဦးတို့ဟာနိုင်ငံတကာအာကာသယာဉ်စခန်းစီကိုပြန်တက်နေတော့ကမ္ဘာမြေပေါ်ကိုအန်တီရဲ့ကင်းစွာနဲ့အရေးပေါ်ဆင့်သက်နိုင်ခဲ့ကြပါတယ်။ Soyuz အာကာသယာဉ်ဟာကဇက်စတန်နိုင်ငံဆိုဗီယက်ခေတ်အာကာသယာဉ်စခန်းကနေကြာသာပတိနေ့မှာစတင်ထွက်ခွာခဲ့ပြီးတဲ့နောက်အင်ဂျင်တစ်လုံးချို့ယွင်းသွားတာလို့ NASA ကပြောပါတယ်။မလေးရှားနိုင်ငံမှာပြဋ္ဌာန်းထားတဲ့ဒေတာနဲ့သဘောထားကွဲလွဲသူတွေကိုအရေးယူတဲ့နေရာမှာအသုံးပြုတဲ့ကိုလိုနီခေဟောင်းဥပဒေတို့ကိုအစိုးရကဖျက်သိမ်းမှုပြင်ဆင်နေကြောင်းအစိုးရအရာရှိတွေကပြောပါတယ်အစိုးရဝန်ကြီးအဖွဲ့ကဒေတာကိုဖျက်သိမ်းတော့မှဖြစ်ပြီးဒေတာပေးခံထားသူတွေကိုကွပ်မျက်မဲ့အစီအစဉ်အားလုံးကိုလည်းဥပဒေသစ်ထွက်မလာမချင်းဆိုင်းငံ့ထားမှဖြစ်ကြောင်းလွှတ်တော်အမတ်တွေကပြောပါတယ်1948ခုနှစ်ဗြိတိသျှအစိုးရအုပ်ချုပ်စဉ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်အချင်းညိုပြည့်စည်တဲ့ဥပဒေကိုပြန်လည်ရုပ်သိမ်းမှာဖြစ်ပါတယ်ဩစတြေးလျကပစိဖိတ်သမုဒ္ဒရာထဲမှာဝေးလံခေါင်တည်တဲ့နော်ရီကျွန်းလေးမှာရှိတဲ့ထင်းထင်းစခန်းကိုပို့ထားတဲ့နိုင်ငံရေးခေလုံကွင့်တောက်ခံသူတွေဟာစိတ်ကြမ်းမာရေးချုပ်တက်မှုတောင်ကိုပြင်းပြထန်ထန်ခံစားနေရတယ်လို့ဒေါက်တာစဝက်တောက်ဘော်ရာနေစီမချဆရာဝန်များအဖွဲ့ကပြောကြားလိုက်ပါတယ်။အဲ့ဒီအဖွဲ့ကစိတ်ပညာရှင်တွေဟာဒီထင်းစခန်းကလူတွေအတွက်လက်အတော်ကြာကြမ်းမာရေးဆောင်ရှောက်မှုကုသမှုပေးနေရတာကနေပြီးခဲ့တဲ့ပတ်မှာအခုလိုရုတ်တရက်ထွက်ခွာသွားခဲ့ကြတာဖြစ်ပါတယ်။
ထိပ်တန်းရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကြီးညာသွားတာဖြစ်ပါတယ်။ဂူမနက်အတွက်စီစဉ်ထုတ်လို့ရမှုကကိုကျော်အောင်လွင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOE ရဲ့ညနေဘက်6:00နာရီကနေ9:00နာရီထုတ်လို့မယ့်စီစဉ်တွေကိုလိုင်းနိုမီတာ16 19နဲ့25တို့ကနေအတန်လွှင့်သွားမှာပါ။ VOE ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးမင်္ဂလာရှိသောနေ့တွေမှာဆွေးနွေးချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.